ဘုရားရှင်ခုနပါးလေးမှာဓမ္မဝိဇ္ဇာဓမ္မဇင်ဝိရိယဓမ္မဇင်ပိဋိဓမ္မဇင်ဆိုတဲ့ဒီဘုရားရှင်သုံးပါးကတအုပ်စုဖြစ်ပါတယ်ပန္တိဓမ္မဇင်တမရိဓမ္မဇင်ဥပ္ပခံဓမ္မဇင်ဆိုတဲ့ဒီဘုရားရှင်သုံးပါးကတအုပ်စုဖြစ်တယ်အဲဒီအုပ်စုနှစ်ခုကိုချိန်တိုင်းကြိုက်သွားအောင်ညီညွတ်သွားအောင်တတိဓမ္မဇင်ဖြင့်ချင်းကွက်ပေးရမှာဖြစ်ပါတယ်ဓမ္မဝိဇ္ဇာဓမ္မဇင်ဝရိယဓမ္မဇင်ပိဋိဓမ္မဇင်တွေကအကောင်းလာပြီဆိုရင်ပတ္တိဓမ္မဇင်စိစိတိတို့ရဲ့အငြိမ့်မှုသမာဓိဓမ္မဇင်အနာပါနပိပါကနမိတ်ကေသောတကုတိသောအာယုံပေါ်၌ရှိကြရပြီးငြိမ့်နေမှုသဘောဥပ္ပခာဓမ္မဇင်အနိအမြအလဲအလတ်၌ဘာဝနာစိတ်ကိုညီဝတ်စွာတက်ပြီးကြီးနေအောင်အနဘာနမိဘကနမိဘောမှာကြီးနေအောင်ထားနိုင်တဲ့သဘောပါတိသမာဓိဥပ္ပခာ၃မျိုးအဲဒီဘုရားရှင်များ၃ခုရောင်းနေတော်လိမ့်မယ်။တကယ်ပါတိသမာဓိဥပ္ပခာခေါ်ဆိုအပ်တဲ့ဘုရားရှင်များ၃ပါးကအကောင်းလာပြီဆိုရင်လေဓမ္မဝိဇ္ဇာတန်ဘုရားရှင်ဆိုတဲ့အနဘာနမိဘကနမိကိုထိုးခြင်းကြီးနေတဲ့သဘောအနဘာနမိဘကနမိကိုထိုးခြင်းကြီးအောင်ကျိုးစားအပ်ဆောင်နေတဲ့ဝိရိယဆိုတဲ့ဝိရိယတန်ဘုရားရှင်သဘောအနဘာနပိပါကနမိတ်အာယုံကိုအာယုံပြုနေတာကိုမြင်တဲ့နေတဲ့ဝမ်းမြောက်နေတဲ့ပိဋိဓမ္မဇင်ခေါ်တဲ့ဘုဇင်သဘောတရားတစ်မျိုးအဲဒီဓမ္မဝိဇ္ဇာဝရိယပိဋိဆိုတဲ့ဘုဇင်ကြီးကညွန်နေတော့တဲ့ဒါကြောင့်ဒီဘုဇင်တရားခုနပါးတည်းက၃ပါးစီ၃ပါးစီသောအုပ်စုရှိနေတဲ့ဒီအုပ်စု၄၀ကိုညီမြအောင်အနဘာနပိပကနမိတ်အာယုံကိုအာယုံယူပြီးရှင်ပန်းသုံးတာတက်ဖို့လိုအပ်နေတဲ့အချိန်ခါလေးဖြစ်တယ်။ဒီအချိန်ခါမှာတော့ဘုရားခဏပတ်ကိုညီရမလားဆိုတော့မဟုတ်ပါဘူးနော်။ဘောပရမဇန်သမားတိကိုထူထောင်နေတဲ့အချိန်ခါမှာလည်းဘုရားခဏပတ်ကိုညီမြအောင်ပြရမှာဖြစ်တယ်။တတိယဇန်သုဒ္ဓဇန်အစရှိတဲ့အထက်ပိုင်းဇန်တွေကိုယူဇန်အထုတဲ့အပိုင်းမှာလည်းဒီဘုရားခဏပတ်ကိုညီမြအောင်ပြုစားရမယ်ကံတတာဖြစ်ပါတယ်။အရိယဘုရင်ခန္ဓာပါးကိုညီညာအောင်ကြိုးစားအထုတ်တဲ့အပိုင်းမှာမန္တန်ဖို့ဆိုတဲ့လုံငန်းခင်ကိုမပြုတော့ပဲအလွန်ကြီးနေတော့ပါနေတဲ့အာနာပါနပြိပကနမိတ်ကိုပဲဆက်ဆက်ရှင်းရှင်းနဲ့ရှင်းပါသုံးတာနေပါရှင်းပါသုံးတာဖြစ်တော့ဝိညာဝိသရပြုတ်သွားမယ်ဒီတိဒုက္ခအိက္ခာခေါ်တဲ့ဇင်္ဂါသုံးပါးပဲရှင်းရှင်းပြန်ရှိလိုက်မယ်ဝိညာဝိသရရပြုတ်သွားတာကိုယောဂီပုဂ္ဂိုလ်ကနားလည်ပြီဒီနေ့ဒုက္ခရောက်တဲ့အင်္ဂါ၃ပါးနဲ့ပြည့်စုံနေတာကိုလည်းနားလည်ပြီဆိုရင်ဒုတိယဇန်သမာဓိတို့စိတ္တကနည်းအဖြစ်ဆိုက်သွားပြီဖြစ်ပါတယ်စိတ္တကနည်းအဖြစ်ဒုတိယဇန်သမာဓိတို့ဆက်ရောက်ပြီဖြစ်တယ်ဒုတိယဇန်သမာဓိကိုလည်းဝိပါင္းထနေနေအောင်တစ်ဖန်ပြန်ပြီးတော့လေ့ကျင့်ရလေ့ကျင့်ကနေကအောင်မြင်ပြီးဒုတိယဇန်မတနာ၂နာရီ၃နာရီ၄နာရီဆက်ဖြစ်ဖြစ်ညောဇကပြီးသမာဓိကိုထူထောင်နိုင်ပြီဆိုရင်နောက်နောက်အကျဉ်းလေးမှာပရမဇန်သမာဓိမှာမြင့်မြင့်ပိုင်းတော့စက္ကန့်ပိုင်းတော့ပဲနေပါဒုတိယဇန်သမာဓိမှာကြံကြံကြီးနေနိုင်အောင်ကျူးစားပါဝတိဘုံငါးခန့်နိုင်နေအောင်လည်းကျူးစားပါနိုင်နေလို့ဒုတိယဇန်ကိုကိုးကျင်ပြီးဆိုရင်သဘောကိုမလိုပါမလဲပရမဇန်ကိုတမိနဲ့ခန့်တော့ဝင်စားပြီးဒုတိယဇန်ကိုတနင်္ဂနွေခန့်တော့ပြန်ပြီးတော့ဝင်စားပါဒုတိယဇန်မှာတနင်္ဂနွေတော့နေပြီးတဲ့အချိန်ကဒုတိယဇန်မှာထပ်ပြီးတော့ရှင်းရှင်းရမယ်ဘယ်လိုရှင်းရမလဲဒီဒုတိယဇန်သမာဓိလီဝိတဝိသရဆိုတဲ့ဉာဏ်သူနဲ့ဤကတဲ့ဒီကြီးကိုပြန်ပြီးရှင်းရှင်းကြည့်ဒီကြီးကအာယုန်တခုအပေါ်မှာဖြစ်တဲ့နေရင်စိတ်ကလှုပ်ရှားနေတဲ့အတွက်ရှင်းရှင်းတဲ့သဘောရှိဒီခွန်လုံးရှင်းရှင်းနေတဲ့ရဟုတို့တွေဟာကျိုးမြတ်ပြည့်စုံလွယ်တဲ့သဘောရှိသလိုရှင်းရှင်းနေတဲ့ဒီပြည့်ပြည့်ကြောင့်ဒီဒုတိယဇန်ကလည်းလည်းလည်းဘုဂုနဲ့ယက်တိနိုင်တဲ့သဘောရှိနေတယ်။ဒါကြောင့်ဒုက္ခပိဋိကိုကြုံရင်းကြံတဲ့အခြင်းအောက်ဖြင့်ခင်အောင်ဆင်ခြင်ရတယ်။ဒုက္ခဣင္ဂဏိတာကောတဲ့ဇင်္ဂါနှစ်ပါးကိုတစ်ဖန်ပြန်ကြည့်လိုက်။ဒုက္ခဣင္ဂဏိတာကောတဲ့ဇင်္ဂါနှစ်ပါးကိုတစ်ဖန်ပြန်ဆင်ခြင်ကြည့်လိုက်တဲ့အပိုင်းမှာဒုက္ခဣင္ဂဏိတာကောတဲ့ဒီဇင်္ဂါနှစ်ပါးကပို့ပြီးတော့သိမ့်မွေ့နှူးညံ့တယ်။အဲဒီလိုဆင်ခြင်ပြီးတဲ့အချိန်ခါမှာဒုက္ခဣင်္ဂိကခေါ်တဲ့ဇင်္ဂါနှစ်ပါးနဲ့ပြည့်စုံနေတဲ့တတ္တယဇံကိုလိုလားတောင်းတတဲ့အချိန်ခါ ဒုတိယဇံကိုအလိုမရှိတဲ့စိတ်ထားနဲ့ရှင်ရင်တော့ပါနေတဲ့ဒီအာနာပါနပရိဘာဂနမိတ်အာယံကိုပဲဆက်တဲ့ရှုစုပြန်ပြီးတော့ရှုရတယ်ရှုလိုက်တဲ့အချိန်ခါမှာပီတိပြုတ်သွားမယ်ဒုက္ခဉာဏ်ကြံကောတဲ့ဇံကနှစ်ပါးရှိနေတဲ့တတိယဇံကိုဆိုက်သွားမယ်တတိယဇံကတော့ဒုက္ခဉာဏ်ကြံကောတဲ့ဇံကနှစ်ပါးရှိတဲ့ဇံဖြစ်ပါတယ်လောကီကျမ်းသာဒုက္ခဟူသမ ्या တို့တွင်ဒီတတိယဇာနဒုက္ခကိုတော့အထံသာဆုံးအဖြစ်နဲ့မြတ်စွာဘုရားလည်းချီးမွမ်းထားပါတယ်။ဘာဖြစ်လို့လဲ။သရုတ်တော်ဉာဏ်ဆိုင်ပြီဆိုလို့ရှိရင်ဥပ္ပခာဣန္ဒဂရာတို့ကုသပြီ။ဒုက္ခပြုတ်သွားပြီဖြစ်တယ်။ဒုက္ခဒီတတိယဇာန်မှာပဲလမ်းဆုံးတဲ့သဘောရှိတယ်။ဒါကြောင့်လောကီဇာနဒုက္ခသန္တာဒုက္ခမှန်သမျှတို့ဖြင့်ဒီတဉ္ဇဇာဏဒုက္ခကိုအသာဆုံးအမြဲဆုံးအဖြစ်နဲ့မြတ်စွာဘုရားကလည်းရှင်းမထားပါဘူးဒုက္ခဉာဏ်ကံကောတဲ့ဇံကနှစ်ပါးရှိတဲ့တတိယဇံကိုဆိုက်ပြီးဆိုရင်လေဒုတိယဇံကိုဝတိပေါင်းငါးဌာနနိုင်ရင်အောင်လေ့ကျင့်ရတယ်လေ့ကျင့်တဲ့အပိုင်းမှာပထမဇံမှာ3မိနစ်2မိနစ်လောက်ဒုတိယဇံလည်း3မိနစ်2မိနစ်လောက်ပဲလေ့ပါတတိယဇံမှာတန်လေးတစ်နာရီတစ်နာရီသုံးနာရီစသဖြင့်ဒီနေ့၌အောင်ယောဂီပုဂ္ဂိုလ်ကဆက်လက်ကျူးစားပါကျူးစားလို့အောင်မြင်မှုရပြီဆိုလို့သုဒ္ဓတန်ကိုကုသရင်ပထမဇာမ3မိနစ်လောက်ဒုတိယဇာမ3မိနစ်လောက်တတိယဇာမ3နာရီလောက်နေပြီးတော့တတိယဇာမထပ်ပြီးတဲ့အချိန်ခါမှာဒီတတိယဇာန်ဒီပီတိဆိုတဲ့ဉာဏ်တို့နဲ့ဤကတည်းကကအဖြစ်တခုအာယံတစ်ခုကခန္ဓာလာပြီဆိုရင်ဒီခန္ဓာဒုက္ခအလေးကတဏှာရာဂလိုဖြစ်စဉ်နိုင်တဲ့စွမ်းအားဖြင့်ဒီအာယံကိုတတ်မဲ့မောမှုလေးကဝင်လာတတ်တယ်။ရာဂယံဒီလေးလည်းဤကနေတယ်။နောက်တစ်ခုဒုက္ခကိုပြန်ဆင်းရဲကြည့်လိုက်ရင်ဒုက္ခကယုံရင်ကျန်းကျန်နေတဲ့သဘောရှိ။အာယံတစ်ခုကအကြောင်းခံပြီးခန္ဓာဒုက္ခဖြစ်လာရင်စိတ်ထဲမှာတပိမ့်ပိမ့်နဲ့မြင့်တဲ့မှုပီတိလေးတွေနဲ့ဝင်လာတတ်တဲ့အတွက်ပီတိဆိုတဲ့ဉာဏ်တို့နဲ့ကလည်းအလွန်ဥပ္ပတ်နေတယ်။စိတ်တက်ကအင်းနဲ့လှုပ်ရှားနေတဲ့အတွက်ကျန်းတဲ့သဘောလေးရှိ။ဒုက္ခဒီကျန်းတဲ့သဘောရှိခြင်းကြောင့်ဒီဒုက္ခအင်းနဲ့ကြောက်တဲ့ဇာင်္ဂနှစ်ပါးရှိနေတဲ့ဒီတရားဇာကကျိုးပဲ့ပျက်စီးလွယ်တတ်တဲ့သဘောလေးရှိကြတယ်။ဒါကြောင့်ဒုက္ခအင်းနဲ့ကြောက်တဲ့ဇာင်္ဂနှစ်ပါးနဲ့ပြည်စုံနေတဲ့တရားဇာကအလုံးမရှိတဲ့အစိမ်းထားနဲ့ဥပ္ပခာဣန္ဒဂရသဘောတဲ့ဇံကနှစ်ပါးကိုတစ်ဖန်ပြန်ပြီးဆင်ခြင်ကြည့်လိုက်တဲ့အခါဥပ္ပခာဣန္ဒဂရခေါ်တဲ့ဇံကနှစ်ပါးကပုံရှင်တက်တယ်လို့နှလုံးသွင်းပြီးတော့တတိယဇံကိုအလုံးမရှိတဲ့စိတ်ဓာတ်သုဒ္ဓဇံကိုလိုလားတောင်းတနေတဲ့စိတ်ဓာတ်ဖြင့်ဒီကြည်ရင်တော့ပါနေတဲ့အာနာပါနပြိဘာကနမိတ်အာယုံကိုပဲစိုးဆက်ဆက်ပြန်ရှုရတယ်။အဲဒီလိုရှုလိုက်တဲ့အပိုင်းမှာသမထိသံဃာထက်မြက်သူကြလာပြီဆိုရင်ဒုက္ခပြုတ်သွားမယ်ဥပ္ပခာဧကတံခေါ်တဲ့ဇံကနှစ်ပါးရှိတဲ့သုဒ္ဓဇံအတိဆက်ရောက်သွားနိုင်ပါတယ်ဆိုတော့ဒီဘိတ်မှာတတိပြုရာအချက်ကလေးတွေကသုဒ္ဓဇံသမထိကိုမဆိုင်မီဥပ္ပခရသမထိဉာဏ်ကြီးအတွဲမှလဲဒုက္ခပြုတ်ပြီးဥပ္ပခာဧကတံခေါ်တဲ့ဇံကနှစ်ပါးတို့ထင်ရှားရှိနေတတ်ပါတယ်ဒီလိုရှိနေတဲ့အတွက်ဥပ္ပခာဣန္ဒဂရဆိုင်တိုင်းသုဒ္ဓဇံတမာတိကိုဆိုက်ပြီးလို့တော့အတိအကျမပြောနိုင်သေးဘူး။ဥပ္ပသုဒ္ဓဇံတို့မဆိုင်ရင်ဥပ္ပဇရတမာတိဉာဏ်ကြီးအတွင်းမှလည်းဥပ္ပခာဣန္ဒဂရဆိုတဲ့ဇံကနှစ်ပါးကသင်္ချာရှိနေတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဘယ်လိုဖွဲ့ကြမည်သိနိုင်မလဲလို့မေးရင်တော့ဆန်းစစ်ဖို့တော့တိတ်တော့မလိုပါဘူးသို့သော်သိနိုင်တဲ့အမှန်တရားကတော့ဥပ္ပဇ္ဇရသမารိမြေမြေမှာအလွန်လွတ်ရသိမ့်မှုရှိတဲ့အသက်ရှင်မှုရှိတယ်။သရုတ္တဇံသမารိဆိုင်ရင်အသက်လုံးလုံးမရှိတော့ဘူး။ဥပ္ပဇ္ဇရသမารိမြေမြေမှာဥပ္ပခာဧကဂရခေါ်တဲ့ဇေင္ခနှစ်ပါးတို့ရဲ့စွမ်းအင်ကသိပြီးတော့ခွန်အားမကြီးပါလိမ့်ဘူး။သို့သောသရုတ္တဇံသမารိဆိုင်သွားပြီဆိုရင်ဥပ္ပခာဧကဂရခေါ်တဲ့ဇေင္ခနှစ်ပါးတို့ရဲ့စွမ်းအင်တွေကအလွန်ကြီးပါလာပါတယ်။အသက်ရှင်မှုကလည်းလုံးလုံးခြုံငင်းသွားပါလေ။ဒါကြောင့်ဥပ္ပဇ္ဇရသမာဓိဉာဏ်ကြီးမှဥပ္ပခာဣဒ္ဓကရဆိုတဲ့ဇံကနှစ်ပါးကိုဆက်ရောက်တဲ့ပုဂ္ဂိုလ်ရှုလို့ရတဲ့ပုဂ္ဂိုလ်ကငါသုဒ္ဓဇံတို့ရောက်ပြီလို့ဒီလိုစိတ်ကိုအမှန်တမ်းပြီးတော့ဆင့်ဆက်ပြီးမကြိုးစားပြန်ဘူးဆိုရင် ထုံးပဇရသမာဓိကဝိပဿနာကုမဲ့သောကုမရဘူးလို့မဆိုလိုဘူးသို့သောယောဂီကျတော်ခင်ဗျားများမှာဗာပြက္ခဏပေါ်တဲ့လို့မင်းသုံးသက်နှစ်ခုထာတာကိုအဲ့ဒီအပိုင်းမှာရှုလိုက်တယ်ဝဲဝဲပြားပြားတချို့မမြင်ကြရဘူးဘာကြောင့်လဲသုံးသက်ဇန်သမာဓိကိုဒီငယ်မဆိုင်ပဲဥပဒရသမာဓိဉာဏ်ကြီးအစ်စ်တော်ဘာသာချိန်နေပြီးဘုရားဥပဒရသမာဓိကြောင့်ပြစ်ပေါ်တဲ့နာတဲ့၄ယောက်ကြီးစွန့်ရင်အခုညီကိုညွှန်ပြီးတော့သုံးသက်နှစ်ခုထာတာကိုဘူးလိုက်ချင်းကြောင့်သုံးသက်နှစ်ခုထာတာတို့ကညနေမှတင်းကျဲကျဲတိတ်ပြီးတော့အားရလောက်အောင်မတွေ့ချင်းတော့ဖြစ်တယ်ဒါကြောင့်ဒါဒီဥပဒရသမာဓိဉာဏ်ကြီးမှာပဲရှိသလားသုံးသက်ဓာတ်သမာဓိအထိပဲဆိုင်သလားဆိုတာကိုဝေဖန်မှုစမ်းသပ်မှုတွေလုံးလုံးကဲကဲမပြုတ်လို့သေးပဲသုဒ္ဓဓာတ်သမာဓိတို့ဆိုင်ပြီးတော့ယူဆခဲ့ရင်သုဒ္ဓဓာတ်သမာဓိကိုပဲဝတိပေါင်းငါးဌာနနဲ့အောင်ထပ်မှန်ပြီးလေ့ကျင့်ပါအဲဒီတော့ထပ်မှန်ပြီးလေ့ကျင့်တဲ့အပိုင်းမှာပရမဇန်သမာဓိမှတမိနစ်လောက်ဒုတိယဇန်သမာဓိမှတမိနစ်လောက်တဏှာဇန်သမารိမှာတမင်းညောင်နေပြီးတော့သုဒ္ဓဇန်သမารိမှာတဏှာကြီးတဏှာကြီး3နိုင်4နိုင်စသဖြင့်နေနေအောင်ကြိုးစားပါ။အဲဒီလိုကြိုးစားလိုက်တော့အောင်မြင်မှုရတယ်ဆိုရင်အခါကျတော့အမှဉာဏ်ဂါရီကိုလည်းပြန်ပြီးစသဖြင့်ပြပါ။အသက်ရှူသလားမရှူသလားဆိုတာကိုလည်းပြန်ပြီးစသဖြင့်ပြပါ။အနည်းဆုံးအားဖြင့်၄၅၀တိုင်းလောက်ကိုဒီသုဒ္ဓဇန်သမารိမှာခိုင်ခိုင်ခန့်ခန့်ရရှိအောင်တော့ကြိုးစားအထောက်ဖို့လိုအပ်ပါတယ်။အရင်ကကျိုးစားအပ်ထုတ်လိုက်တဲ့အပိုင်းမှာဒီသုဒ္ဓဇန်သမာဓိကြောင့်ဟောတိညာကပြောခဲ့တယ်လို့။သောဧဝံသမာဓိကေစေတ္တပရိသောတိပရိယောဓာတိအနေကနေဝုက္ကတုပ္ပတိဖြစ်သည်။ဘုဒ္ဓံကိုတိကံဏိယေဖြစ်သည်အနေသမတိ။အာတဝနံခရိယဉာဏယစေတံအဘိနိနာမေတိသတိဖြင့်မဟာအတ္တဘုရားအလုံးစံဆက်တဲ့သူတို့သုဒ္ဓံဒီမှာမြတ်စွာဘုရားခွင့်ချက်ထားတော်မူတဲ့အတိုင်းနဲ့ဤသုဒ္ဓဇန်သမာဓိကတိတ္တခိုင်ခန့်လာပြီဆိုလို့ရှိရင်လုံးချောင်ချမ်းလို့မရနိုင်တော့အောင်သမာဓိစွန့်ရင်းကအလွန်ထင်ပြလာတဲ့အတွက်၄ယောက်ဒီစွန့်ရင်းကလည်းအလွန်ကျင်လင်တောက်ဖက်လာနိုင်တယ်။ဝိဉ္ဇဉ်ပတ်ချာရက်စင်တဲ့နာမှာလည်း၄ယောက်ကြီးရဲ့စွန့်ရင်းကအလွန်အကောင်းနေပါလိမ့်မယ်။အဲဒီတော့၄ယောက်ဒီစွန့်ရင်းကအလွန်အကောင်းလာတဲ့အချိန်အခါမှာသုဒ္ဓဇန်သမာဓိကိုလည်းတိတ္တပြီဆိုရင်တော့သောဘုဂ္ဂိုလ်ကဤသုဒ္ဓဇန်သမာဓိကိုလည်းဝိသီဘောတော်ငါးဌာနနဲ့အောင်လင်းကျင်ပြီးတဲ့အခါရှင်းပြပြီးတော့သမထကမ္မထာရှင်ကိုဗောမျှခြင်းနဲ့ဆိုရင်ဘာလုပ်ရမလဲ။ဈိုက်တဲ့ကမ္မထာကိုစပ်ပြီးအထုပ်ဆိုင်သွားတယ်နော်။သို့တော်ရေပုံရအပ်ပြီးတော့ဘုန်းကြီးတို့ကတိုင်းကြီးကိုပူပေးပါတယ်။ကတိုင်းစေပါသမမရှိပါကိုကျွမ်းကျင်ပြီးတဲ့အချိန်ခံကြတော့မှသမထဒုတိယ၄ပါးကိုသိသိကျလင်းယူမယ်ဓမ္မဒုတိယ၄ပါးကိုသတိနေကြဗြဟ္မဒုတိယသတ္တတိယသံသုံးဇန်ဒီကိုအသင်္ခံပြီးတော့သုမေတ္တာသံကရုဏာသံမုဒိတာသံဒုက္ခရတတိယသံအတိပေါ့မယ်သုမေတ္တာကရုဏာမုဒိတာတို့ဖြင့်ရရှိထားတဲ့တတိယသံကိုအသင်္ခံပြီးတော့ဥပ္ပခာဓမ္မဝိဟာရတရားကိုပေါင်းများဖြင့်မယ်ဆိုရင်သုဒ္ဓဇံဓမ္မတိအတိဆက်ဆက်ပါတယ်အဲဒီလိုဓမ္မဒုတိယ၄ပါးတွေကိုသုဒ္ဓဇံဓမ္မတိစိုက်သည့်အတိပေါင်းများပြီးတဲ့အချိန်ခါမှာဘုဒ္ဓံဒုတိသမထံမရဏံဒုတိသမထံအတုပသမထံဒီကိုဆက်လက်ပြီးပေါင်းများမယ်ဆိုရင်လည်းဒီကုသွားပြီ။အရင်လိုဆိုအဆောင်၄ပါးသမထံလောက်ဖော်ဆိုရတဲ့မေတ္တာဘုဒ္ဓံဒုတိမရဏံဒုတိအတုပသမထံတွေကိုပေါင်းများပြီးတဲ့အချိန်ခါကျတော့မှဝိပဿနာကိုအပြင်းအမြန်ကုသမယ်ဆိုရင်သောဣဒံဒုက္ခံတိယထာဘုဒ္ဓံပသနာတိအញ្ញံဒုက္ခသမုဒိယောတိယထာဘုဒ္ဓံပသနာတိအယံဒုက္ခနိရောဓတိယထာဘုဒ္ဓံပသနာတိအယံဒုက္ခနိရောဓသာမိတိမတိပဒာတိယထာဘုဒ္ဓံပသနာတိသတိဖြင့်မြတ်စွာဘုရားမဟာအဂ္ဂပုရတုတ်ကံစတဲ့ဒီလိုတုတ်ကံဒီမှာဟောထားပါတယ်။အရိဉ္စင်္ဂတ္တမဝိပဿနာကုခေမဆိုရင်တော့ဤကဒုက္ခသစ္စာလို့ဟောတိုင်းမှန်စွာကိုပဲပြောင်းပြန်သိမယ်။ဤကသမုဒိယသစ္စာလို့ဟောတိုင်းမှန်စွာကိုပဲပြောင်းပြန်သိမယ်။ဤကနိရောဓသစ္စာလို့ဟောတိုင်းမှန်စွာကိုပဲပြောင်းပြန်သိမယ်။ဤကဒုက္ခဒုက္ခနိဗ္ဗာန်တို့ရောက်ကြောင်းကျင့်ခြင်းမဲ့ကအရိယသစ္စာတရားလို့ဟုတ်တယ်မှန်စွာကိုယ်ကပြပြသိရှိလာပါလိမ့်မယ်။ဒါကသမာဓိကြောင့်ရရှိတဲ့အကျိုးကိုအာနိသင်မယ်။အရိဘက်ကမကူးကျင်နေဘူးကုတော့တဏှိစေဘက်ကလည်းအရင်သွားနေတယ်ဆိုရင်ဘာလို့မလဲ။ယောဂီပုဂ္ဂိုလ်က90ခန္ဓာကိုအရင်ရှုခဲ့ရင်တော့ပူရွှင်မှုတဲ့သဘောရှိတာကိုယောဂီခံများများမှဘုန်းကြီးသုတေသနာပြုလို့ရပါတယ်နော်။ဒါကြောင့်သုဒ္ဓဇံအနာပါဏပြိပကနိမိတ်ကိုအာယုပြီးထောင်ထားတဲ့သုဒ္ဓဇံသမာဓိကြောင့်ဖြစ်ပေါ်လာတဲ့ လေယောင်ကြီးအကူကြီးကိုယူပြီးတော့မိမိခန္ဓာအိမ်မှာတည်ရှိနေတဲ့သံမင်းမဉ္ဇဉ်ဖြစ်တဲ့လက်သက်သွားအရေးအဆက်ရှိတဲ့32ခုသာသာအစုအပုံတွေကိုသတိပြုတစ်ခုပြီးတစ်ခုသိရှိကြည့်ပါ။အဲဒီတော့သိသိနိုင်လို့မှန်နေမှကြည့်လိုက်ရင်ဒီ32ခုသာသာတွေကိုသင်္ချာချမြင်ရသလိုမှန်နေမှမိမိသဘင်ကိုလှမ်းကြည့်ရင်မြင်ရသလိုမှန်နေမှမိမိရဲ့မဉ္ဇဉ်နေမြခုံးမွေးအဆက်ရှိတဲ့မဉ္ဇဉ်တွေကိုလှမ်းကြည့်ရင်သင်္ချာချမြင်ရသလိုဒီလျောင်းကြီးအကူအညီဖြင့်မိမိရဲ့32ခုခန္ဓာတွေကိုတစ်ခုပြီးတစ်ခုလက်ပြီးရှုလိုက်တဲ့အခါဉာဏ်နဲ့မှသိကြကြပြီးတွေ့ပြီဆိုရင်တော့ဖလာရမယ်။သံမင်းကနေခြင်းငယ်ခြင်းငယ်ရည်သံမင်းတို့တိုက်အောင်ခြင်းဖန်များစွာထက်ခါရှုပေးရပါတယ်။အဲဒီလိုရှုတဲ့အပိုင်းမှာဘုန်းကြီးတို့ဘက်ကလည်းတကယ်မြင်လားမမြင်ဘူးလားအသိဉာဏ်တန်ရှင်းသလားမတန်ရှင်းဘူးလားစနေနေ့ကျသိရှိဖို့ရအတွက်တော်တော်လေးကိုကြိုးစားပြီးမိကုံးလေးတွေမြေယူရပါတယ်။နှလုံးကဘယ်နေရာမှာရှိသလဲအသက်ကဘယ်နေရာမှာရှိသလဲနှလုံးကဘယ်လိုပုံသဏ္ဍာန်ရှိသလဲပွင့်သလားပိတ်သလားဆက်နေတဲ့လေးတွေစသိကြည့်ရတယ်။အသက်ကဘယ်နေရာမှာရှိပြီးအသက်ကပုံသဏ္ဍာန်ဘယ်လိုနေသလဲဘယ်နှခုရှိသလဲဆက်သဖြင့်မြေရပါတယ်။ဘာကြောင့်လဲ။ယောဂီပုဂ္ဂိုလ်တွေမှာတူနဲ့တူအနည်းငယ်ကွာခြားချက်ရှိပါတယ်။ဘုန်းကြီးတို့ဇာပင်နေအယဉာဏ်ကံများမှာသမ္မာထာရကတော့ဉာဏ်ပညာဖြစ်ဖြစ်နေတဲ့သဘောဖြစ်ဖြစ်ရင်နှလုံးကအပေါ်ပိုင်းမှာပွင့်အောင်တန်တန်လေးရှိနေတယ်။အဲဒီအပေါ်ပိုင်းကလည်းပိတ်နေပြီးအောက်ပိုင်းကလည်းပိတ်နေပြီဆိုရင်တော့ဒီပုဂ္ဂိုလ်ကဉာဏ်အနည်းငယ်နှုံနှေးတတ်တဲ့သဘောတော့ရှိတယ်။ဉာဏ်ဖြစ်ဖြစ်နေတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ရင်နှလုံးမှာပွင့်နေတဲ့အရာပွင့်တဲ့ကဲတော့အပေါ်ပိုင်းလေးမှာဖြစ်နေတတ်တယ်။နောက်တစ်ခုအသေးကိုကြည့်မယ်ဆိုလို့ရှိရင်ဉာဏ်ပညာဖြစ်ဖြစ်နေတဲ့သဘောကောင်းလို့ရဲ့အသေးသင်္ချာလေးတွေမှာဖိပါခြင်းကတော့ဝိုင်းနေတာလေးတွေတွေ့ရတယ်။ဉာဏ်ပညာအလုံးကြီးမတည်ဘူးဆိုလို့ရှိရင်အဲ့ဒီလိုခွင့်သားခြင်းတန်တန်လေးတွေမရှိဘူး။ဘုံသဏ္ဍာန်နည်းနည်းသင်္ချာလေးပြောမယ်ဆိုရင်ညောင်ရက်ဆိုကြပါစို့။အဲ့ဒီညောင်ရက်သင်္ချာလေးတွေမှာခွင့်သားခြင်းလေးတွေလို့တတ်ပြီးပြီးတော့ဝိုင်းဝိုင်းလည်းရှိနေတဲ့ဘုံသဏ္ဍာန်အဲဒီမှာလည်းရှိခဲ့မယ်ဆိုရင်သူပုဂ္ဂိုလ်ကဉာဏ်ပညာဖြစ်နေတယ်။အဲဒီကနှစ်ခုမရှိဘဲတစ်ခုတည်းရှိခဲ့ရင်တော့သူပုဂ္ဂိုလ်ကအလုံးအသေးကြီးတဲ့စိတ်ဓာတ်သိရင်းထန်တယ်အကျိုးမှာအသင်းကနှစ်ခုရှိတယ်တချို့မှာအသင်းသုံးခုတော့အတိရှိတတ်ပါတယ်နော်ပုဂ္ဂိုလ်ရဲ့ပါရမီဘောရှိပြီးတော့သူရဲ့ပါရမီရှိနေတဲ့ကုသိုလ်ကံဒီအပေါ်အခြေတည်ပြီးတော့ပုံကံလေးတွေမတူကွဲပြားဖို့တော့ရှိတယ်မလားလူကတကယ်ကကဘယ်နေရာမှာရှိတယ်ကြောက်ကကဘယ်နေရာမှာရှိတယ်ဆက်ဖြစ်ဖြစ်တစ်ခုပြီးတစ်ခုလိုက်တော့ဆန်းဆင်းပြီးမြည်ကြည့်ရတယ်မြည်ကြည့်တဲ့အချိန်မှာလေးစားတဲ့ပုဂ္ဂိုလ်ကြီးဖို့ကတော့ဟုတ်မဟုတ်လည်းလည်းနည်းရှိတတ်တာတော့ရှိတယ်ရှိနေတယ်နော်သို့တော့ဒီနေရာမှာဒီအထုမီဆိုရင်တော့ရောသားမှုရှိဖို့လိုအပ်ပါတယ်။ဆရာတွေကသူရံကတပည့်မဖြစ်ပေါ်နေတဲ့အခင်ကျဲကိုဆရာသမားကအကူအညီပေးပြီးတော့ဖြည့်ဆင်းပေးရခြင်းသာတာဝန်ရှိပါတယ်။ဆရာတွေကဆက်ဆံရဲ့အပိုင်းမှာမရောသားကြဘူးဆိုလို့ရှိရင်ကမ္မထံသင်ပေးရတဲ့အပိုင်းဒီမှာလည်းအခင်ကျဲကြီးများစွာရှိပါတယ်။ဒီတော့သံမြင်ကနေခြင်းငယ်ခြင်းငယ်နဲ့သံမြင်ခေါင်းသူပေါက်ပြန်ကြည့်လိုက်တဲ့အခါမှာသင်္ကြန်ကြက်ကြီးရှင်လို့ရပြီဆိုရင်သူပုဂ္ဂိုလ်ကဘာလို့မလဲ။ဘုန်းကြီးတို့အိမ်မော်ကနေထိုင်ပြီးတော့မိမိအိမ်ရှိမှရှိတဲ့ခြံစည်းရိုးတိုင်ကြီးတွေ32တိုင်လောက်ရှိတယ်ဆိုကြကြ။ခြံစည်းရိုးတိုင်ကြီးတွေကိုလမ်းကြည့်လိုက်တဲ့အချိန်ခါမှာ1 2 3 4 5 6ရေတွက်ကြည့်မယ်ဆိုရင်နှီးနေ။မရေတွက်ဘဲနဲ့ဒီဘက်ထိကနေဟိုဘက်ထိဟိုဘက်ထိကနေဒီဘက်ထိလမ်းကြည့်လိုက်လို့ရှင်ခဏလေးနဲ့ပြီးသွားတယ်ကြည့်လို့မြင်သွားတယ်။အလားတူပုံလုံးနဲ့32ခုတန်းစီထားတဲ့နေရာတစ်ခုကိုလှမ်းကြည့်လိုက်လို့ရှိရင်တင်းတင်းတောင်းတဲ့ညီနေကြတယ်မကြီးပဲနဲ့လှမ်းကြည့်လိုက်ရင်အကုန်လုံးမမြင်ဘူးလားညီနေရ။အဲဒီပုံစံလိုပဲသံမြင်ကနေပြင်ပြင်ကြီးကနေသံမြင်ခေါက်တော့ပြန်ကြည့်အောင်ကြည့်နေပါကြည့်လိုက်လို့နိုင်နိုင်နေနေညနေမှာရှင်းရှင်းလင်းလင်းတွေ့ပြီဆိုလို့ရှိရင်ဗိဓာကျောင်းရှုနိုင်တယ်။ခေါင်းချင်းကမှဝိဉ္ဇဉ်ပတ်ထအရက်စင်းနဲ့နာမှလင်းအောင်ကြည့်ရတာပြတ်နှံ့ပြီးပြီးရှိနေပါတယ်။သူလေးအမိအောက်မှာတွေ့ရှိနေတဲ့မိမိအပြင်ပိဋ္ဌာမှာတည်ရှိတဲ့ပုဂ္ဂိုလ်တွေကိုလှမ်းရှိလို့ရတယ်။အခုဒီနေ့တော့မိမိတို့ကကုလသုပေါင်းပြီးတရားဆင်ကြမယ်ဆိုရင်မိမိရှိနေတဲ့မှာရှိနေတဲ့တော်ကောင်းတို့ရောင်းရင်တို့နဲ့32ခုတန်တာကိုအရင်စရှုရင်တော့ပိုကောင်းတယ်။သုပေါင်းနေ့စနစ်ကတော့ဘုန်းကြီးတို့ထိုင်နေခြင်းနဲ့ကအာနာပါနကိုအခြေခံပြီးတော့32ခုတန်တာကိုကုတဲ့ပုဂ္ဂိုလ်ဖြစ်တဲ့ရင်ထိုင်နေခြင်းနဲ့အာနာပါနသမာဓိကိုသုဒ္ဓတာသမာဓိတို့ဆက်အောင်ဆောင်ဖို့လိုတယ်။လျောင်းကြီးဆိုင်အကောင်းလာတဲ့အချိန်ကကြမှမိမိခန္ဓာအိမ်မှာတည်ရှိနေတဲ့32ခုသတ္တကိုပထမသိသိပါ။တစ်ခေါက်တစ်ခေါက်တော့သိသိပြီးတဲ့အခါရှင်းတဲ့မှာရှိတဲ့ပုဂ္ဂိုလ်ရဲ့32ခုသတ္တကိုလည်း လေယောင်ကြီးရဲ့အကူအညီဖြင့်နှံပြီးရှိသည်ပါထိုချင်းခါမှာမိသက်တဲ့ပုဂ္ဂိုလ်ရဲ့32ခုထပ်တာကိုလောလောဆယ်ဆယ်များသိပြီလို့အောင်မြင်ခဲ့မယ်ဆိုရင်ဣဇ္ဇဒါကိုတဖန်ပြန်ပြီးတော့ရှိပါတယ်ဣဇ္ဇဒါမှာအောင်မြင်မြန်ရင်ဗိဓါကိုတဖန်ပြန်ရှိပါတယ်ဗိဓါကိုအောင်မြင်ခဲ့ရင်ဣဇ္ဇဒါတဖန်ပြန်ရှိပါတယ်ဣဇ္ဇဒါဗိဓါဒီလိုသင်္ခါမျိုးစွာတက္ခဏတက္ခဏရှိတယ်လို့အောင်မြင်ပြီဆိုရင်မင်းနာမရှိတဲ့ပုဂ္ဂိုလ်တွေကိုလည်းလျှောက်ပြီးအကူအညီဖြင့်ပုံစံတူပဲလှမ်းရှိပါတယ်။ရှုလိုက်တဲ့ရှုလိုက်တဲ့ဣဇ္ဇဒဗိဓာဒီလိုခေါက်ခေါက်ပြန်ရှုမိရတယ်။ဘာကြောင့်လဲ။မဟာနိဗ္ဗာန်တုတ်တဲ့တိဗ္ဗံပြည့်စုံနေမှာလဲဘုရားရှင်ကဣတိဣဇ္ဇဒဝါကာယေကာယံဒုက္ခတိဝိသရတိဗိဓာဝါကာယေကာယံဒုက္ခတိဝိသရတိဣဇ္ဇဒဗိဓာဝါကာယေကာယံဒုက္ခတိဝိသရတိစသဖြင့်ဒီလိုဟောထားတယ်ဣဇ္ဇဒဗိဓဒီလိုခေါက်တော့ခေါက်ပြန်ရှုလိုက်တဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ကလည်းတဖြည်းဖြည်းထွက်မြက်လာတယ်။ဒါတကြောင့်ကိုသွေးတဲ့အချိန်ခါမှာရှင်တို့နောက်ဆုံးဇနိဖြင့်ဒီဘောမြတ်စွာတက္ကတက္ကသွေးလိုက်ရင်ထွက်မြက်လာသလိုအများကြီးအလယ်လုံးသွေးလိုက်ရင်ထွက်မြက်လာသလိုပဲဉာဏ်ပညာတွေကဣဇ္ဇဒဗိဓဒီဘောမြတ်စွာတက္ကတက္ကရှုလိုက်မယ်ဆိုရင်ပေါ်ပြီးထွက်မြက်လာတတ်တဲ့သဘောရှိ။လေယောင်ကြီးတွေကလည်းတရားတဲ့ကပေါ်ပြီးတော့အကောင်းနဲ့တက်ပါတယ်အဲ့ဒီခါမှာဝိညာဉ်ပိုင်းကမိမိရဲ့အရက်စဉ်မျက်နှာနဲ့ထိုင်နေတဲ့ဉာဏ်အတူကျင်သုံးနေတဲ့ပုဂ္ဂိုလ်တွေကိုရှင်းတော်ဝဲရအကုန်လုံးတယောက်ပြီးတယောက်ပုံစံတူဣဇ္ဇဒတလက်ဗိဒ္ဓတလက်ဣဇ္ဇဒတလက်ဗိဒ္ဓတလက်ဆက်ဆက်တက်ကရှိပြီပါရှင်းလိုက်လို့အောင်မြင်ပြီဆိုလို့ရှိရင်အလင်းရောင်နဲ့တဖြည်းဖြည်းနည်းနည်းလေးဖြန့်ကျက်ပြီးကြည့်ရအလင်းရောင်အောက်မှာတွင်းနေတဲ့ဝိညာဉ်ပိုင်းကမှရှိနေတဲ့လူတွေတိုင်းဆန်တဲ့နှစ်တိကျတိဝတ္တိစတိဖြစ်အလင်းရောင်ထဲမှာတွေ့နေတဲ့သရဝတိုင်းကိုဣဇ္ဇဒဗိဒ္ဓ32ခုထပ်တာမြင်အောင်နှမ်းရှုရအဲဒီလိုရှုလိုက်တဲ့အပိုင်းမှာအနည်းငယ်ပေါင်းခြင်းနဲ့အောင်မြင်ခြင်းတွေတိုးချက်ပြီးတော့ရှုပါတယ်။တရား2ရား3မျိုး4မျိုးစသည်ဖြင့်တပြေးပြေးဆက်လိုက်တဲ့32ခုကံကုန်တဲ့အသည့်တပြေးပြေးဆက်တဲ့ဣဇ္ဇဒဗိဒ္ဓရှုပေးရပါတယ်။အဲဒီလိုရှုလိုက်တဲ့အချိန်ခါမှာဣဇ္ဇဒဗိဓါကိုအဝဝစွာနိုင်နိုင်ငင်းငင်းနဲ့ဒီ32ခုထပ်တာကိုရှုနှံပြီးဆိုရင်ဘာဖြစ်မလဲ။ဘုက္ခုဏဖြစ်သွားပြီ။အဝဝစွာနိုင်နိုင်ငင်းငင်းလေးခြင်းလို့အောင်မြင်ပြီလို့ဆိုလိုပါတယ်။အဲဒီလိုနိုင်နိုင်ငင်းငင်းလေးခြင်းလို့အောင်မြင်မှုရရှိတဲ့ပုဂ္ဂိုလ်ကဘာလို့နိုင်တယ်လဲ။ကုဋ္ဌာတနာဘုက္ခုဏသာလတော်ပဋ္ဌာယတိသူမူခေတုဣဒိနာမူခေနဝိမုံစိတ်တိကုဋ္ဌန္တ32ကုဋ္ဌန္တတော့အဝဝစွာလေ့လာပြီးတဲ့အချိန်ခါကစပြီးတော့နိဗ္ဗာန်တော့ဝင်ရမောဥ္ဇီ3ခုနဲ့တူနေတဲ့မောဥ္ဇီ3ခုထဲမှာဘယ်မောဥ္ကမဆုံဝင်ရောက်သွားဖြစ်ရင်ကိလေသာတို့မှမချွတ်ဧကံလွတ်မြောက်သွားနိုင်ပါတယ်လို့ဒီလိုသမောသက္ကရာကြီးမှာဖော်ပြထားတယ်မောဥ္ဇီ3ခုဆိုတာကဘာပြောလဲလို့မြင်တော့နိဗ္ဗာန်ဝင်တဲ့တကားပေါ့3ပေါ့ရှိတယ်ဒီလိုတော့မဆိုလို့ဘူးနော်နိုင်ခဲ့ပြီပြောနေတာပဲဆိုလိုတာကဒီညမှာ32ခုထာတာကိုအခြေခံပြီးတော့သမထလမ်းကိုကုက္ကရေလမ်းဆုံးဆိုကုလို့ရတယ်လို့ဆိုလိုပါတယ်အဲဒါဒီသမထလမ်းသုံးဘက်ကနေပြီးတော့ရှေ့သင့်ကျက်ပြီးဝိပဿနာကုက္ကရေနိဗ္ဗာန်ဆိုရောက်နိုင်တယ်လို့ဒီလိုပြောလို့ရင်းဖြစ်တယ်ဒီတော့လမ်းကွဲနေတာကဘယ်မှာကွဲတာလဲသမထအပိုင်းမှာကွဲနေခြင်းဖြစ်တယ်ဘယ်လိုကွဲလဲလို့မြင်ရင်တော့အာသင်္ဂမာနတဝဏ္ဏတောအာသင်္ဂမာနတပဋိကူလတောအာသင်္ဂမာနတလုံညတောဆိုပြီးတော့လမ်းသုံးစွဲဖော်ပြထားပါတယ်အလိုရှိခဲ့ရင်ဝဏ္ဏကတိုင်းအယောင်ကတိုင်းကိုလိုက်ရတယ်အလိုရှိခဲ့ရင်ပဋိကူလခေါ်တဲ့ယုံချာသက်သို့ပဲလိုင်းကိုလိုက်လေရတယ်အလုံးရှိခဲ့ရင်သုံးညတဓကမထန်လန်းလိုက်လေရတယ်။အဲဒီလမ်းသုံးတဲ့ကဘုန်းကြီးဒီညဝဏ္ဏကတိုင်းနှံကိုပြောခြင်းနေပါတယ်။ဝဏ္ဏကတိုင်းအယောင်ကတိုင်းကိုကုခြင်းတဲ့ပုဂ္ဂိုလ်ကဣဇ္ဇဒမာပဲဖြစ်ဖြစ်ဗိဓမာပဲဖြစ်ဖြစ်မိမိစိတ်ချမ်းသာတဲ့နေရာကနေစကူးလို့ရတယ်။တကယ်ဣဇ္ဇဒကုထန္တကကုခြင်းလဲကုဗိဓကုထန္တကကုခြင်းလဲဆိုလဲကုကတိုင်းကိုကုကူးလို့ရတယ်။ကုတဲ့အချိန်ခါမှာသမီးတို့လိုညိုနေတဲ့ကုသတာကိုအာယုံညိုပြီးတော့နီလကတိုင်းအညိုကတိုင်းကိုပြောင်းရှုလို့ရတယ်။သတုဒ္ဒဇံတမာတိအဋ္ဌိဆိုင်နေတယ်။နောက်တစ်ခုရင်ငယ်ကဲ့သို့အစီငယ်ကဲ့သို့ဝါနေတဲ့ကုသတာကိုအာယုံညိုပြီးတော့အဝါယောင်ကတိုင်းရှု ကူးလို့ရတယ်သုဒ္ဓတန်တမာတိအတ္တိစိတ်အောင်ပွားလို့ရတယ်လူရဲ့လိုနေတဲ့ကုသတာတစ်ခုကိုအာရုံယူပြီးတော့အနိယောင်ကတိုင်းလောဟိတကတိုင်းကိုရှုရတယ်သုဒ္ဓတန်တမာတိအတ္တိစိတ်နိုင်တယ်အယောဂတံဖြူနေတဲ့ကုသတာတစ်ခုကိုအာရုံယူပြီးအပြောင်ကတိုင်းကိုရှုဩဒရကတိုင်းကိုရှုရတယ်သဒ္ဒဒသံတမာတိအတ္တိစိတ်အောင်ပေါ်လို့ရပါတယ်။ဒါကလမ်းဝဏ္ဏကတိုင်းနံပဲ။ဒါတော့သောတ္တနကုဋ္ဌာတ္တကိုရှုရတဲ့ပုဂ္ဂိုလ်ကဒီအယောင်ကတိုင်းတွေကိုကူးမယ်ဆိုလို့ရှိရင်ဘယ်နှခုကူးလို့ရလဲ ?4 ခုနော်။အဲဒီတော့အယောင်ကတိုင်းကိုတည့်ရည်သွားခြင်းနဲ့ရတယ်။တည့်ရည်သွားရင်ဒီလိုယောဂီတွေမှာလည်းလည်းကူးကူးနဲ့ရှုလို့ရတာလည်းရှိတယ်။ဒီလိုယောဂီကြတော့နည်းနည်းလေးခက်ခဲတာလည်းရှိကြပါတယ်။ဒီလိုခက်ခဲနေရင်တကယ်တည်းအခက်အခဲကိုဖြေရှင်းဖို့ရလဲအကြောင်းပြရ။ရသအနေအချင်းယောဇာသတ္တုပဲပฏิကူလမနတိကာရကမ္မတန်ဆိုရင်ပေါ်မြတ်တက်စီလိုတဲ့ရွေးချက်ရှိတယ်လဲအကြောင်းပြရ။အဲဒီအကြောင်းနည်းရကြောင့်ဒီဝဇကတဲ့အယောင်ကတိုင်းကိုမကူးခင်မှာရသအချင်းဘုန်းကြီးတို့ကတော့အယောဇုကုဋ္ဌာဏကိုအာယုံယူပြီးတော့ပฏิကူလမနတိကာရလမ်းအလမ်းကနေပြီးတော့သမာဓိကျောင်းနဲ့စနစ်ကိုစတင်သင်ပေးပါလေ။မနေ့ကမနေ့ကရဆိုတာကဒီ32ခုထာတဲ့ကိုယုံကြည်စိတ်ဆုပ်ကအနေနဲ့နှလုံးသွင်းခြင်းဖြစ်တယ်။32ခုထာတဲ့ကိုယုံကြည်စိတ်ဆုပ်ကအနေနဲ့နှလုံးသွင်းတဲ့အပိုင်းမှာ32ခုထာတဲ့အလုံးကိုချုံကုန်ပြီးတော့လည်းပဋိကူလသမထအနေနဲ့ယုံကြည်စိတ်ဆုပ်ကအနေနဲ့နှလုံးသွင်းရလဲရှိရပါတယ်။အကယ်၍ကုဋ္ဌာဏတစ်ခုလုံးကသာကွက်ယူပြီးတော့မနိကုလယုံကြည်စိတ်ဆုပ်ွယ်အနေနဲ့နှလုံးသွင်းမယ်ဆိုရင်လည်းနှလုံးသွင်းလို့ရတယ်။အဲဒီတော့နှလုံးသွင်းတဲ့အပိုင်းမှာဣဇ္ဇဒ32ခုထာတာဒီကိုပဲဖြစ်စဉ်သို့မဟုတ်ဣဇ္ဇဒ32ခုထာတာတွေကကုထာတာတစ်ခုခုကိုပဲဖြစ်စဉ်ယုံကြည်စိတ်ဆုပ်ွယ်မနိကုလသဘောအဖြစ်နှလုံးသွင်းရမယ်ဆိုရင်ပထမဇန်သမာဓိအဖြစ်ဆိုင်နိုင်တယ်။ဘိဒကုထာတာတစ်ခုခုသက်ရှိသမာဓိရဲ့ကုထာတာတစ်ခုခုကိုအာယုယုံပြီးပရိကုလအနေနဲ့ယုံကြည်စိတ်ဆုပ်ွယ်သဘောအဖြစ်နှလုံးသွင်းရှုပွားခဲ့မယ်ဆိုရင်တော့ပရမဇန်သမာဓိအဖြစ်မဆိုင်နိုင်ဘူး။ဥပဇာရသမာဓိအဖြစ်လောက်သာဆိုင်နိုင်တယ်လို့ဒီလိုအထင်ကရဒီစာရီမှာဆုံးဖြတ်ချပါတယ်။အဲဒါကြောင့်ဘုန်းကြီးတို့အယောဇုကုဋ္ဌာကတခုပဲဆိုကြပါစို့နော်။ဒီကုဋ္ဌာကတွေကိုယောဇဉ်စိတ်ဆုပ်ပဲပရိကုလသဘောအဖြစ်နှလုံးသွင်းတော့မယ့်ယောဂီပုဂ္ဂိုလ်ကမလုပ်ရမလဲ။ထိုင်နေထိုင်နေပေါ့။နံပါတ်1အာနာပါနကုသရကသမာဓိဆိုင်အောင်ထူထောင်ပါလေယောင်ကြီးအားကောင်းလာတဲ့အခါမှာမိမိဣဇ္ဇဒသန္ဓမာတိရှိတဲ့32ခုထာတဘိဒ္ဒရှိတဲ့မှာတိရှိတဲ့ယောဂီတို့ရဲ့32ခုထာတအပြန်အလှန်တစ်ခေါက်နှစ်ခေါက်လောက်ရှုကြည့်ပါရှုလိုက်လို့အောင်မြင်ပြီဆိုလို့ရှိရင်မိမိဣဇ္ဇဒမှာတိရှိတဲ့အယောကုထာတတစ်ခုကိုရွေးချယ်ပြီးယောဉ္ဇာဆက်တော့ပဲပရိကုလအားဖြင့်နှလုံးသွင်းကြည့်ပါအဲဒီတော့နှလုံးသွင်းတဲ့အပိုင်းမှာအယောစုကုထာတတစ်ခုလုံးတစ်ခုလုံးကိုခြုံငုံပြီးရှုနိုင်ရင်ပုံကောင်းတယ်မရှိနိုင်ဘူးဒီချုပ်တမက်တော့ပဲတွေ့ပြီဒီချုပ်တမက်ကမတင်ရှားဘူးဆိုရင်ရပါတယ်ထင်ရှားနေတဲ့အစိမ့်ပိုင်းမှာတင်ရှိနေတဲ့ယုံကြည်စိတ်ဆုပ်ွယ်တဘောကိုပဲနှလုံးသွင်းပါအဲဒီလိုနှလုံးသွင်းလိုက်တဲ့အပိုင်းမှာပါဠိလိုကြိုက်ခင်ရင်ပฏิကုလပฏิကုလမြန်မာလိုကြိုက်ခင်မယ်ဆိုလို့ရှိရင်တော့ယုံကြည်လို့ရှုကြည့်ပါယုံကြည်စိတ်ဆုပ်ွယ်အချင်းရအဖြစ်နှလုံးသွင်းပါယုံကြည်စိတ်ဆုပ်ွယ်အချင်းရအဖြစ်လည်းဉာဏ်နဲ့မှထင်လာပါစေအဲ့ဒီလိုအယောတခုလုံးကိုကြုံကုန်ပြီးတော့ယောဇာဆက်တော့ပဲပရိကုလသဘောအဖြစ်နှလုံးသွင်းလိုက်တဲ့အချိန်ခါရှင်းရှင်းအာနာပါနသတိသမာဓိတို့ရဲ့အာဇီတော်မြေယဥပ္ပါဏိပြမစ္ဆယတ္တိဖြင့်ကျဉ်းစုပြုပေးမှုအရှင်ဝါတ္တိလူကြီးကိုဆက်ခံထားရတဲ့နောက်တော်သောပရိကုလမနတိကာရကမ္မထံသည်လွယ်လွယ်နဲ့သမာဓိဖြစ်လာတတ်ပါတယ်အယောဇုပဋ္ဌာနကဲ့သို့သောပဋ္ဌာနတခုကိုပဲရှုနေနေဆိုရင်သမာဓိမရှိဘဲနဲ့လှမ်းကြည့်ရင်ဉာဏ်နိုင်ပါမလားမမြင်နိုင်ဘူးနော်မြင်နိုင်ပြီဆိုတဲ့ကသမာဓိကတော်တော်လေးဆူဆံနေပြီဖြစ်ပါတယ်။ဒါကြောင့်ရှင်းရှင်းသမာဓိတို့ရဲ့အာဇီတော်မြေယဥပ္ပါနိတ္တယပြည့်စုံတတ်ဖြင့်ကျေတုပြုပေးမှုအရှင်ဝါတ္တိကြီးကြီးကိုဆက်ခံထားရတဲ့နောက်တော်သောပရိကုလမနတိကာရကမ္မထံရေချာသစ္စုပ္ပအနေနဲ့အယောဇုကမ္မထံကိုပေါ်မြတ်အထုံနေတဲ့သမာဓိဟာလဲမကြမီအတွင်းမှာအရှင်အဝါအကုံလန်တတ်တဲ့သဘောရှိအကောင်းလာပြီဆိုလို့ကျေသောပုဂ္ဂိုလ်ကဒီအယောဇုရဲ့ယုံကြည်စိတ်ဆုပ်ွယ်အချင်းရာအပေါ်၌ဘာဝနာစိတ်ကိုညီဝတ်စွာကပ်ပြီးဒီနေအောင်ကျူးဆွရတယ်။အကြိမ်တနာကြီးလောက်နှစ်နာရီလောက်ညီဝတ်စွာကပ်ပြီးဒီလာပြီဆိုရင်ဘ ဘာဝနာစိတ်ကလည်းဒီအယောဇုရဲ့ရောကြံစက်စုပ်ပဲအာယုံနဲ့နေဝတ်စံကပ်ပြီးဒီနေပြီဆိုရင်တော့အဲ့ဒီအချိန်ကမှဇိုင်းကားလေးကိုဆက်ပြီးကြည့်ပါ။ဝေမနောကြီးကိုသိသိပြီးတော့ဝေမနောကြီးကဒီအယောဇုကုထာဏကြီးကထင်ရှားလာတဲ့အချိန်ခါမှာဖြစ်ပေါ်လာတဲ့ဝိတေဝိဇာရပိဋိဒုက္ခဣဇဂရခေါ်တဲ့ဒီဇိုင်းကား၅ပါးကိုသင်ရင်ကြည့်ပါ။ဒေဂရဆရာတော်မြတ်ကဒီနေရာမှာဥပမာလေးနဲ့ရှင်းထားပါတယ်။မစဉ်ပင်ကျုံသမားတအူးရှိတယ်ဆိုကြလို့မစဉ်ပင်ကျုံပြီးတော့သူကအသမွေးဝမ်းကြောင်းကိုရှားဖွေနေရတဲ့ပုဂ္ဂိုလ်ဖြစ်ခြင်းကြောင့်မစဉ်ပုံကြီးတစ်ခုကိုတွေးလိုက်ပြီးဆိုရင်ဘယ်နဲ့နေမလဲတကကြီးလေဝမ်းမသာဘူးလားဝမ်းသာမယ်ဘာဖြစ်လို့လဲဒီမစဉ်ပုံကိုအကြောင်းပြုပြီးသူကငွေရတော့မှဖြစ်တယ်နော်အဲ့ဒီပုံစံအတိုင်းပဲရောရှားဆက်စုပ်ကအယောဇုအာယုံဖြစ်ပေမဲ့လို့ဒီရောရှားဆက်စုပ်ကအယောဇုအာယုံပေါ်၌ညီဝနေတဲ့သမာဓိကြီးဖြစ်ပေါ်လာတဲ့အခါမှာဒီတိဆိုတဲ့သဘာဝတစ်ခုဟာယောဂီရဲ့နှလုံးအိမ်အတွင်းဟရိယဝတ္ထုရုပ်ကိုဖြည့်ကျွေးပြီးဖြစ်ပေါ်လာနိုင်ပါတယ်လို့ဒီလိုရှင်းထားတယ်။နောက်ဤတဲ့ဥပမာလေးတစ်ခုပြောမယ်နော်။တရားကြီးတွေဒီမှာကြီးငပိရောရှားကောင်းတာမကောင်းဘူးလား။ဟင်ရောရံကောင်းတဲ့ငမိကိုကျွမ်းကျင်နေတဲ့အင်ဂျင်ဘာတူကစမ်းကျင်လို့ပဲဖြစ်အောင်ပြုပြင်ဖန်တီးပြီးတော့ဓမင်းဘွယ်အလေချက်လိုက်တော့ညွန်လေးလားညွန်တော့အဲ့ဒီပုံစံနဲ့နော်ဘာဝနာသမာဓိရဲ့ကျွမ်းအင်ကြောင့်ဉာဏ်ရှင်စိတ်စုပ်ပဲကောင်းကြအယောဇုအာယုံတော်အာယုံပေါ်မှာတော်လည်းပဲပြီးကြီးကဖြစ်နိုင်ပါလေဒါကြောင့်ယောဇဉ်စစ်လို့ပဲအနည်းအဖြစ်ဒီအယောဇုကမ္မဋ္ဌာန်းကိုသလုံးသွင်းလို့ဇိုင်းဂါရီကသင်္ချာပြီဆိုရင်တော့သုံးချင်းခံမှာဝတိဘော50နည်းနည်းအောင်တော့၄ကျင့်လောကလေးကျင့်နိုင်ပါလေ၄ကျင့်လောကလေးကျင့်နိုင်တယ်လို့ပြောတာကရှင်းရှင်းအာနာပါနကမ္မဋ္ဌာန်းမှာသတိတရားကျိုးစားအထောက်ထားတဲ့ဝတိဘော9နည်းအောင်၄ကျင့်ထားတဲ့ဇန်သမာဓိအရှင်ဝါရီကရှိနေတော့ခုလပရမဇန်သမာဓိတော့ဆိုက်ပြီဆိုတဲ့အခါမှာအနည်းအကျင့်တော့ဝတိဘော9အောင်၄ကျင့်ရင်လည်းအောင်မြင်နိုင်တဲ့သဘောရှိပါတယ်ဣဇဒဝတိယောဇုကုဋ္ဌာတမှာဝတိဘောနိုင်င်းအောလင်းပြင်ပြီးတဲ့အချိန်ခါသူယောဂီပုဂ္ဂိုလ်ကဗိဓအယောဇုကုဋ္ဌာတကိုကြောက်ကြည့်ရယောဂီနိုင်ငံအပိုင်းမှာဗိဓကုဋ္ဌာတအယောဇုကုဋ္ဌာတကိုအာယုံယူပြီးတော့ယဉ်ပြန်ယဉ်ရှားသစ္စာပဲပြိသုဒ္ဓသဘောအဖြစ်နှလုံးသွင်းကြည့်ပါယဉ်ရှားသစ္စာပဲအနေနဲ့နှလုံးသွင်းတာလို့နှလုံးသွင်းလိုက်လို့ဘာဝနာစိတ်ကယဉ်ရှားသစ္စာပဲအယောဇုကုဋ္ဌာတအာယုံနဲ့ညီဝတ်စွာကပ်ပြီးဒီနေ့ပြီဆိုရင်ဇိုင်းဂါရီကတစ်ဖန်ပြန်ဆင်းနေကြည့်ဇိုင်းဂါရီကမိမိရဲ့နှလုံးအိမ်အတွင်းဟရိယဝုဒ္ဓရုပ်ကိုဖိတွေ့ပြီးဖြစ်ပေါ်ပါတယ်။ဝိမနောအကြည့်ကြမနောဒေါရကိုအစွန်းပြုပြီးတော့ဟရိယဝုဒ္ဓရုပ်ကိုဖိတွေ့ပြီးဖြစ်ပေါ်နေတော့ဒီဝိမနောအကြည့်ကကိုသိသိပြီးတော့အပြင်ဘိက္ခရုံချောက်ချက်တို့ကအယုတ်ကွဋ္ဌာတကဒီဝိမနောအကြည့်မှာလာထင်လိုက်တဲ့အခါဇိုင်းဂါရီကိုလွယ်လွယ်ကူကူနဲ့ဆင်းနေလို့ရတယ်။သို့သော်ဒီဇိုင်းဂါရီကဥပ္ပဆရဇာနတမန်ဒီကြောင့်ဖြစ်ပေါ်လာတဲ့ဥပ္ပဆရဇိုင်းကမျှတာဖြစ်ပါတယ်။အပ္ပနာဇန်သမာဓိမျိုးတော့မဟုတ်ဘူး။ဘာဖြစ်လဲဒီလိုပြောရလဲဆိုတာဘုန်းကြီးရှိတော်မှထပ်ပြောပါမယ်နော်။အဲဒီတော့မိဋ္ဌရှိတဲ့မှာရှိတဲ့အယောဇုကုဋ္ဌာတကိုဥပ္ပဆရဇန်သမာဓိဖြစ်သည့်တိုင်အောင်ဇိုင်းကငါးပါးထိရှားသည့်တိုင်အောင်ပေါင်းပြီးပေါင်းမြတ်ပြီးတဲ့အခါနောက်တစ်ယောက်ကိုပြောင်းကြည့်။နောက်အယောဇုတစ်ခုကလည်းဇိုင်းကငါးပါးထိရှားအောင်ပေါင်းပြီးတဲ့အခါနောက်တစ်ယောက်ပြောင်းကြည့်။ခက်တော့တော့ကလေးရှိကြည့်ပါ။သမာဓိအခြင်းကအကောင်းတာပြီးဆိုရင်တယောက်ပြီးတယောက်အယက်ဆင်းနေတာဖြန့်ပြီးရှုကြည့်။နိယာကဉ္ဇဝိယာကိုဖြန့်ကြည့်ပြီးရှုကြည့်။ဒီလောကလုံးပဲနိယာကိုပဲကြည့်ကြည့်၊ဘယ်လိုဝါကိုပဲကြည့်ကြည့်၊ဘယ်လိုဝါဆိုတာမသိတော့ပဲ။အယောဇုကုထာဏတိသာတွေ့ပြီဆိုရင်တော့သုဘာဝနာသမာဓိအခြင်းဝါဒီအလုံးအကောင်းလာတတ်ပါရဲ့။အကောင်းလာတော့မသိနိုင်လေ၊မေးစရာရှိနော်။ဘုန်းကြီးဝုထုလေးတစ်ခုတော့ပြောပြပါမယ်။ဒီလိုကြီးတွေကမိမာနဲ့နဲ့ဝိသုလိမဲ့သင်္ကန်းကြီးကိုတက်နေတဲ့ပုဂ္ဂိုလ်တွေဖြစ်ခြင်းကြောင့်တွေ့ဘူးလိမ့်မယ်လို့တော့ထင်ပါတယ်နော်ဝိသုလိမဲ့သင်္ကန်းအိန္ဒိယနာဝရလိလာပိုင်းမှာမဟာဒိဋ္ဌမထေရကြီးအကြောင်းကိုဖော်ပြထားပါတယ်မဟာမဒိဋ္ဌမထေရကြီးကဒီအယောဇုကုထာဏကိုအာရုံယူပြီးတော့ပရမသံသမာဓိဆိုင်အောင်ပဋိကူလရွှေရှိတ်ဆက်စုပ်ပဲအနည်းအားဖြင့်နှလုံးသွင်းပြီးတော့ဒုသမာဓိကိုအခြေခံပြီးတော့ဝိပဿနာကုနေကြဉာဏ်တော်တစ်ပါးဖြစ်ပါတယ်ဒီလိုမြင့်ကူလာရုံကျက်ဆက်စုပ်ပဲအနေနဲ့နှလုံးသွင်းခြင်းကိုဟောဂိရိမန္တန်တသုတ်တံမြတ်မှာတော့မြတ်ရှင်ကသဝိညာဏကအတုပသုတ်တံအတုပကမ္မထံဆိုပြီးတော့ဒီလိုဟောထားပါတယ်အလားတူဝိညာဉ်သုတ်တံမြတ်မှာကျတော့သဝိညာဏကအတုပအဝိညာဏကအတုပဆိုပြီး ဒေဇီအတုပနဲ့တမေအတုပဆိုပြီးနှမျိုးခွဲခြားပြီးခေါ်ထားပါလေ။ဒီတော့ဒီယောဂာသက်ဆုံးခွဲပဏိကုလသဘောအားဖြင့်မိမိရဲ့အိဇ္ဇဏအယုကုဋ္ဌာသကိုအာရုံယူပြီးရှုလိုက်ရင်ပရမဇန်တမာတိတို့ဆိုင်တယ်။ဒိဋ္ဌအယုစုကုဋ္ဌာသတွေကိုအာရုံယူပြီးရှုလိုက်မယ်ဆိုရင်ဥပ္ပဆရတမာတိအတိဆိုင်တယ်။ဆိုင်တဲ့အချိန်ကမှယောဂီပုဂ္ဂိုလ်ကသူ့လိုအစ္ဆန္ဒကိုရှုလိုက်၊ဒိဋ္ဌကိုရှုလိုက်၊ဒီဖံမြတ်တဲ့တစ်ခါတစ်ခါရှုနေတဲ့ပုဂ္ဂိုလ်အဖို့ကြံ့ကျင်သွားပြီ။ကြံ့ကျင်တဲ့အချိန်ကမှဒီသမာဓိကိုအခြေခံပြီးတော့ဝိပဿနာကိုကုမယ်ဆိုကုလို့လည်းကုသွားတယ်။ထိုမထေရကြီးကဒီဝိပဿနာဒီပဏိကုလယောဂျာဆက်စုပ်အနေနဲ့သို့မဟုတ်အတုပကမ္မထအနေနဲ့ဒီအယောစုကထာတကိုပရမဇန်သမာဓိစိတ်အောင်တူတော်ပြီးတော့သောပရမဇ္ဇသမာဓိကိုအကျဉ်းခံပြီးဝိပဿနာကုတိကျဖြစ်တယ်။ဒီနေ့မှသူကဆုံးခံကြရတယ်။အနုရဏမျိုးကနေပြီးတော့ဆုံးခံကြရတဲ့အကျဉ်းခံမှာလက်ခုလက်ဒီနေရာမှာအမျိုးသမီးတူနဲ့တွေ့တယ်။ဒီမျိုးသမီးကလည်းသူအင်ဂျင်ရောင်ကျက်နဲ့ရန်စစ်ပြီးအိမ်မော်ကနေအလှဆုံးပြင်ပြီးတော့ဆင်းလာတာ။နာဟဘယ်လိုကောင်းမလဲဆိုတာနင်သိရမယ်ဆိုပြီးအကြောင်းပြတယ်နဲ့တူပါတယ်နော်။သာမန်ပေါ်ပြတတ်တာကလက်သမီးတို့လှအောင်ဆိုသူကဆင်းပြီးတော့အိမ်ကနေကြော့နေတော့ခေါ်နေအောင်အလန့်ပြင်ပြီးတော့မှသူကဆင်းလာတယ်ဆင်းလာလိုက်တော့လက်ကုလက်တနေရာရောက်တဲ့အချိန်ကမှမတည်ကြီးကိုတွေ့လိုက်တော့တတ်မဲ့တဲ့စိတ်နဲ့သူကအတန်ပေးပြီးတော့အတန်ခက်အောင်ရင်မောလိုက်အတန်ကျလိုက်တော့မတည်ကြီးကလှမ်းကြည့်လိုက်တဲ့အခါသူသွားတွေ့လိုက်တဲ့အခါသွားအယိုးကိုဖမ်းပြီးတက်လိုက်တာနဲ့အယိုးစုကုထာတာဖြစ်သွားအယောဇုကုဋ္ဌာနဖြစ်တဲ့အချိန်ကမှဒီအယောဇုကုဋ္ဌာနအပေါ်မှာဝိပဿနာတမာတိတိုက်အောင်ပွားပြီးတော့မိမိအစ္ဆန္ဒမှာတည်ရှိတဲ့အယောဇုကုဋ္ဌာနကိုတဖန်ပြန်ရှုလိုက်တဲ့အခါပရမဇန်တမာတိဆိုင်ပြီးဆက်ပြီးတဲ့အချိန်ကကျတော့မှဒီတမာတိကိုအချိန်ခံပြီးယုံနဲ့သိသိပြီးတော့အနိစ္စဒုက္ခနဲ့တဲ့လက္ခဏာကြီးသုံးတန်တင်ပြီးတော့ဝိပဿနာရှုပွားသုံးသပ်လိုက်တာသူလမ်းပေါ်မှာပဲအရတ္တဖို့ဆိုင်သွားတယ်။ဒါကြောင့်ဒီအရတ္တဖို့ဆိုင်သွားတဲ့အချိန်ခံကျတော့မှမိမိရှင်းဆက်ပြီးတော့ဆုံးခံရမယ့်လုပ်ငန်းကိုဒါဝန်ရှိတဲ့အတိုင်းဆုံးခံဆက်ပြီးကြွားပါရစေ။ဒီဒီယောက်ျားကလည်းနတ်သမီးလိုလှအောင်ပြင်လာတော့မနေနိုင်ဘူးလေသူပါတယ်။အဲဒါတော့ကနေလိုက်လာတော့အရှင်ဘုရားဒီလမ်းမှာအမျိုးသမီးတို့ပြတ်သွားတာများမတွေ့ဘူးလားလို့မြင်ကြည့်လိုက်တဲ့အခါမသိသေးတော့အင်းတကားအမျိုးသမီးလားအမျိုးသားလားဆိုတော့ငါမသိဘူး။ငါသိလိုက်တာကတော့အယူအဆကြီးတစ်ခုဒီလမ်းမှာသွားနေတာတော့သိလိုက်တယ်လို့ဒီလိုပြန်ဖြေတယ်။ကဲဒီကကြီးတွေကမကြီးတယ်။ဘလို့ပဲကြီးကြီးအယူအဆကြီးပဲမြင်တယ်ယောက်ျားမင်းပါပုဂ္ဂိုလ်သက်တော်မမြင်ဘူးဆိုလို့ရှိရင်မကောင်းဘူးလား။ဒါဘာကြောင့်လဲ။သိကြရဲ့စွန့်ရင်ပဲဒီသိကြရဲ့စွန့်ရင်ကိုလေ့ကျင့်ပေးမယ်ဆိုလို့ရှိရင်မရနိုင်ဘူးလား။ရနိုင်တာပေါ့ဒီကကြီးတွေအကြင်များဒီသိကြရဲ့စွန့်ရင်ကိုခိုင်းမအောင်လေ့ကျင့်နိုင်လို့ယောဂမင်းမှာပုဂ္ဂိုလ်တ attva သရမတွေ့တော့ဘူးအယောဇုကြီးပဲတွေ့တော့မယ်ဆိုလို့ရှိရင်ဒီကကြီးတွေရှင်းပြရမယ်အလိုလို့ရပါတော့မလား။မတတ်တာဘူးလား။တတ်တာတော့မယ်။အဲ့ဒါဒီနေ့ရှင်းပြနေရတာကဘာကြောင့်လဲ။အယောဇုတော့မမြင်ဘူး။ယောဂမင်းမှာပုဂ္ဂိုလ်တ attva တော့သွားပြီးတော့မြင်နေတယ်။ဒါကြောင့်စိတ်ဓာတ်ကိုဘာဝနာတမာတိအစဉ်ဝါရီရအောင်ထုံမှန်းပေးနေတယ်ဆိုရင်ဒီစိတ်မှာတကောအာနိသင်နေမရှိဘူးလား။ရှိပါရဲ့။ဒီနေ့တရားနာနေတဲ့ပရိသတ်တွေမှာဒီစိတ်ဓာတ်တွေရှိတော့ဒီစိတ်ဓာတ်ကတော့အာနိသင်ချက်မြေနေတဲ့စိတ်ဓာတ်တစ်ခုဖြစ်အောင်ထုံမှန်းမယ်ဆိုရင်ဘုန်းကြီးတို့သာသနာတော်မှာဤကောင်းလံကောင်းတွေမရှိဘူးလားရှိနေတယ်သာသနာနဲ့ကြုံရိုက်ခိုက်မှကျိုးစားဖို့မကောင်းဘူးလားသိကောင်းလားဒီတော့အဲ့ဒီတော့အယောဇုကုဋ္ဌာနကိုပေါ့ဒီစကြပိဋကမှာပရိကုလရောင်ချက်စတဲ့ဘက်အနေနဲ့နှလုံးသွင်းလိုက်တော့ရက်စင်းမျက်နှာကြည့်လိုက်တဲ့အယောဇုကြီးအချင်းကြီးဆိုရင်အဲ့ဒီမှာဩဒကကတိကြောင်းရင်လွယ်ပါတယ်ဒီတော့ဒီဩဒရကတိုင်းကိုကြောင်းနေအပိုင်းမှာအစ္ဆန္ဒသိက္ခာတန်ခဲ့ရင်လည်းအစ္ဆန္ဒကစပြီးအဖြူရောကတိုင်းကိုရှုရတယ်။ဗိဒ္ဓမှာသိက္ခာတန်ရင်လည်းဗိဒ္ဓကနေစရှုနေရတယ်။ဆိုတော့ယောဂီအများစုမှာတော့ဗိဒ္ဓကနေစရှုမယ်ဆိုလို့ရှိရင်တော့တမာတိပုံပြီးတော့အဖြစ်ဉာဏ်နဲ့တွေ့ရပါတယ်။အဲဒါဗိဒ္ဓကပဲစရှုရမယ်ဆိုရင်ထိုင်ကြီးဆိုရင်သဘောကိုပါလို့မလား။ထိုင်နိုင်တယ်လေအာနာပါနကိုသုဒ္ဓတာတမာတိဆိုင်အောင်သူတော်မှာ32ခုတန်တာကိုအိသဒ္ဒဗိဒ္ဒရှင်းတရားလောက်မှာအိသဒ္ဒဗိဒ္ဒ32ခုတန်တာကိုဒီအခေါက်နှစ်ခေါက်လောက်ရှုပါဝိရဏနဲ့မိဏကိုအယောဇုကုဋ္ဌာနကိုနှမ်းပြီးကြည့်လိုက်ယောဇဉ်ဆက်စုပ်ကိုအရင်နဲ့နှလုံးသွင်းလိုက်ဥပ္ပဒရတမာတိဆိုင်ကိုဇင်္ဂါရီထင်ရှားလာပြီဆိုတာနဲ့ဒီပင်နေတဲ့သူ့ရဲ့ဥက္ကုံခွန်လောက်ပေါ့မိမိကိုကြောပင်းပြီးထိုင်နေတဲ့ယောဂီရဲ့ဥက္ကုံခွန်လောက်ကိုနှမ်းပြီးအာရုံယူလိုက်ပါ ယောဂျာသက်တော်ဘုရားအရှင်နဲ့ဇလုံးသွင်းလိုက်လို့ဇင်္ဂါနဲ့ထင်ရှားလာပြီးဒီဥက္ကောင်းဝင်ကြီးကလည်းဖြူခွင့်လာပြီဆိုရင်တော့အဖြူရောကတိုင်းချက်ပြုံးပြီးတော့အဖြူဖြူလို့ရွှေ့ပြီးပါ။အဲဒီလိုအဖြူဖြူလို့ရွှေ့လိုက်တဲ့အချိန်ခါမှာအယောဇုမတ္တသပြောင်းပြီးတော့အဖြူကတိုင်းအဝန်းအဝန်းပေါ်လာတတ်ပါတယ်။ဒါကြောင့်ဒီကုထာသတွေကိုရှိတဲ့ရင်ကတိုင်းကူးလို့ရတယ်လို့ပြောတာပါ။အဖြူရောအဝန်းအဝန်းကတိုင်းဝင်ပြီဉာဏ်နေမယ်။ကျန်တဲ့ခါမှာတို့အဖြူရောကတိုင်းဝန်းကတိုင်းဝန်းအာယုံမှာပဲဗာမဏစိတ်ကိုညီဝတ်စွာကပ်ပြီးဒီနေ့အောင်ကျိုးစားရတယ်။ဒါဒီကောင်ကျိုးစားလိုက်တဲ့အပိုင်းမှာအလေးဘောထိုးထိုးကဒီအဖြူရောကတိုင်းကိုလေ့ကျင့်ခဲ့မှုတဲ့ပါရမီအရှင်ဝါရီကအလွန်ကြီးကလို့အာဇီသောဖြစ်ရာဥပ္ပနိစ္စပစ္စယတတိဖြင့်ယေရှုပြုပေးမယ်ဆိုရင်အဖြူရောကတိုင်းဝန်းဒီလောလောလေးနဲ့အရက်ဆင်းနေတာပြန့်ထွက်သွားတယ်။အရက်ဆင်းနေတာဘယ်ကူပဲကြည့်ကြည့်ကြည့်လိုက်တဲ့အကုန်လုံးဖြူနေတယ်အကြိမ်ကြီးဒီလိုလည်းလည်းသူကလည်းပြန့်ထွက်မသွားဘူးဆိုရင်တော့သူရောက်ပြီပုဂ္ဂိုလ်ကမလုပ်ရမလဲ။အဲဒီအဖြူကတိုင်းဝန်းမှာဘာဝနာစိတ်ကိုညင်ဝတ်စွာတဏှာရင်တဏှာရင်တော့ညင်ဝတ်စွာကပ်ပြီးကြီးနေအောင်အဖြူအဖြူလုပ်ပဲရှိပါ။အဲဒီလိုရှုလိုက်လို့အဖြူကတိုင်းဝန်းအဖြစ်ကနေအလွန်ကြီးလင်းတောက်ပလာပြီ။ဘာဝနာစိတ်ကလည်းတဏှာရင်တဏှာရင်ဆက်နေဖြင့်ညင်ဝတ်စွာကပ်ပြီးကြီးနေပြီဆိုလို့ရှိရင်တော့အဝန်းအဝိုင်းအတိုင်းနော်နှစ်လက်မှပြန်ပါစေသုံးဖို့သုံးလက်မှပြန်ပါစေသုံးဖို့လေးလက်မှပြန်ပါစေစသဖြင့်မိမိဉာဏ်အလုဘောနဲ့နှိုင်းချိန်ပြီးတော့ဖြန့်ကျက်ကြည့်ပါတစ်ဖက်စီဖြန့်တဲ့လုပ်ငန်းတော့မလုပ်ဘူးအဝိုင်းအတိုင်းပြန့်အောင်ဖြန့်လိုက်ရပ်သွားပြီဆိုလို့ရှိရင်ကတိုင်းဝန်းကနည်းနည်းလှုပ်ရှားသွားတာပါတယ်အဲဒီလိုလှုပ်ရှားပြီဆိုလို့ရှိရင်လည်းဉာဏ်ဝတ်အောင်အဖြူအဖြူလို့ပြန်ရှိလိုက်ရှိလိုက်လို့ဘာဝနာစိတ်ကဉာဏ်ဝတ်သွားပြီဆိုရင်ကတိုင်းဝန်းလည်းဉာဏ်လာလိမ့်မယ်ဒီနားလို့ချင်းထပ်ပြီးနောက်ကသုံးလက်မှပြန်ပါစေစသဖြင့်ဖြန့်ကြည့်။အဲဒီနည်းစနစ်အဖြစ်ဒီပြင်းပြင်းဖြန့်လိုက်၊ငင်အောင်ရှုလိုက်၊ဖြန့်လိုက်၊ငင်အောင်ရှုလိုက်၊ရှုလိုက်ကြဆိုနောက်ဆုံးကတိုင်းဝန်းကကြည့်လာတဲ့အခါဇလံပြန့်ပါစေ၊နှလံပြန့်ပါစေစသဖြင့်ဖြည်းဖြည်းချင်းဖြန့်ကြည့်ရတယ်။ဖြန့်ကြည့်လိုက်လို့ဒီပြင်းပြင်းပြန့်လာပြီဆိုလို့ရှိရင်အဖြူအဖြူအဖြူလို့ရှုပြီးတော့ဒါဖြန့်လိုက်။ဒီလောကလုံးအရက်စင်မျက်နှာဘယ်ကိုပဲကြည့်ကြည့်ကြည့်လိုက်တဲ့အလုံးဖြူသွားလိမ့်မယ်။မိမိကသွားအားရှိကြလို့ရှင်တဲ့စัจ java လာတစ်ခုလုံးသုံးဖို့အနန္တစัจ java လာတိုင်အောင်ဖြန့်ပြပြီးတော့ရှုပါအဖြူတွေကအဲ့ဒီလိုပြတ်အောင်ဘာကြောင့်လုံးဝတလဲလို့မင်းတို့ပတယ်တို့ရဲ့ဓမ္မတာကအခုလိုကတိုင်ဝန်းကိုမဖြန့်ပြခဲ့ဘူးဆိုရင်တမာတိခိန်ခတ်တတ်တဲ့သဘောမရှိဘူးအရှင်းခိန်ခတ်ဒီတတ်နိုင်တဲ့စမ်းရင်မရှိဘူးကတိုင်ဝန်းကိုဖြန့်ပြပြီးတော့တဖန်ပြန်ပြီးတမာတိထတော်မှသမာဓိကအရှိခံကတည်ရနိုင်တဲ့သဘောရှိပါတယ်။ဒါကြောင့်ဒီကတိုင်းဝန်းကိုဖြတ်ကြည့်ရခြင်းဖြစ်တယ်။အဲဒီတော့ကတိုင်းဝန်းကိုဖြတ်ကြည့်လိုက်လို့အရက်စင်းစင်းကကြည့်လိုက်တဲ့အာလုံးဖြူပြီးအတွင်းကြည့်လိုက်လဲအစ္ဆဒကြည့်လဲဖြူပြီးဗိဒ္ဓကြည့်လဲဖြူပြီးအာလုံးတစ်လုံးကလုံးကိုအပြူရောင်ဖြင့်စွမ်းချုံထားပြီးဆိုရင်ထုံးချင်းခံကြတော့မှမိမိရှိတဲ့လက်ရင်လည်းရှိတဲ့ပေါ့စိတ်တဲ့တဏှာမှာဘာဝနာစိတ်ကလေးကိုညှောစွာကပ်ပြီးကြီးနေအောင်ကျူးစားရနိုင်ရန်အလုံးဖြူခွေးနေတဲ့နိုင်ရန်ကြီးတခုမှာအုတ်တော့ကလေးတစ်လုံးကိုတော့ပြီးချိန်ထားသလိုတလောကလုံးကြည့်နေတဲ့ဘယ်ဘုဘဘကြီးကြီးဖြူခွေးနေတဲ့နိုင်ရန်နဲ့တူနေတဲ့ဒီကတိုင်းဝမှာကတိုင်းဝဇနီယမှာဘာဝနာစိတ်ကြီးကိုညှောဆက်ပြီးကြီးနေအောင်ကြိုးစားပါကြိုးစားလိုက်လို့ပြန်ဘာဝနာစိတ်ကဒီဖြူနေတဲ့အပြောင်ကတိုင်းဝနဲ့မှာနှိမ့်ညော့ပြီးသွားလိုက်မယ်တနိုင်းတနိုင်းသုံးနိုင်းစသဖြင့်နှိမ့်ညော့အောင်သာကြိုးစားပါနှိမ့်ညော့သွားပြီဆိုလို့ရှိရင်တော့အဲ့ဒီမှာရမ်းမကြပြီးတော့ဘဝင်မတော်အကြီးကိုသိသိပြီးတော့ဇင်္ဂါတွေကိုလှမ်းဆင်းရဲမဲ့ဆိုရင်ဆင်းရဲလို့ရပြီနော်အာနာပါနပရိပါကနမိတုံးကဇင်္ဂါကိုဆင်းရဲတတ်တဲ့ပုဂ္ဂိုလ်ရဲ့အဖို့ဒီအဖြူအောင်ကတိုင်းကိုရှင်ပတ်သုံးတတ်တဲ့အပိုင်းမှာလည်းဇင်္ဂါတွေကိုဆင်းရဲမဲ့ဆိုရင်တော့လွယ်ကူသွားပြီဖြစ်ပါတယ်အဲဒါဇင်္ဂါငါးပါးတွေကဝိတ္တကဝိတ္တဆိုတာကဒီရှင်ရင်တော့ဘာနေတဲ့အဖြူကတိုင်းပရိဘာကနမိတ်အာယုံပေါ်သို့ဘာဝနာစိတ်ကိုရှိရှိတင်ပေးခြင်းသဘောဝိသရဆိုတာကဒီကျင်နေတော့ပါလိတဲ့အဖြူကောင်ကတိုင်းပရိဘာကနမိတ်အာယုံကိုထပ်ထပ်တက်ထပ်သုံးသပ်ဆင်ခြင်နေခြင်းသဘောဒီလိဆိုတာကဒီကျင်နေတော့ပါလိတဲ့အဖြူကတိုင်းပရိဘာကနမိတ်အာယုံကိုနှိမ့်သက်နေခြင်းသဘောဒုက္ခဆိုတာကဒီကျင်နေတော့ပါလိတဲ့အဖြူကတိုင်းပရိဘာကနမိတ်အာယုံ၏အရသာကိုချမ်းချမ်းသာသာခံစားနေခြင်းသဘောဒီကံကရာသူရကဒီဉာဏ်တော့ပါနေတဲ့အပြောကတဲ့ပြိဘာကနမိတ်အာယုန်တခုဒီဘောတို့စိတ်ကြောက်ဒီဉာဏ်နေခြင်းသဘောပေါင်းလိုက်တော့ဇိုင်းကမနပါလဲငါးပါအဲဒီဇိုင်းကငါးပါးကပထမတလုံးစီဆင်းခြင်းကြည့်နောက်ပြန်ကြည့်အောင်ဆင်းခြင်းကြည့်အောင်မြင်ပြီဆိုရင်မတိပေါကတဲ့နည်းနည်းအောင်လေ့ကျင့် လေ့ကျင့်ပြီးတဲ့အခါမှာဟောအာနာပါနတုံးကလိုပဲအာနာပါနကမ္မဋ္ဌာန်းမှာပဲဆိုဗုဒ္ဓဘာသာကိုအခြေခံပြီးဒုတိယဇန်ဒုတိယဇန်ကိုအခြေခံပြီးတတိယဇန်တတိယဇန်ကိုအခြေခံပြီးတော့သုဒ္ဓဇန်အတိကုမေဆိုကုလို့ရပြီနော်သုဒ္ဓဇန်သမားကြီးစိုက်ရင်ဆိုလို့ရှိရင်တော့နောက်ကကတိုင်းတစ်ခုပွားပြီးပါရှင်းတဲ့ယောဂီတယောက်ရဲ့သံဃာကတော့ညိုနေတဲ့ကုထာတာတစ်ခုကိုအာရုံယူပြီးအညီရောကတိုင်းကိုပုံသဏ္ဍူပွားပြီးပါအရသင်ညာပြန့်ပြည့်ပြီးတော့သံဃာတိကိုဆက်လက်ပြီးထူတော်မယ်ဆိုရင်သုဒ္ဓဇန်သမာဓိအထိအလားတူပဲဆိုင်နိုင်တယ်။အလားတူပဲရှင်းပြတဲ့ယောဂီမှာသိရှိနေတဲ့ဉာဏ်ငယ်ကဲ့သို့ကုသတာတစ်ခုကိုအာယုံယူပြီးတော့အဝါယောင်ကတိုင်းကိုပွားကြည့်ပါ။ကတိုင်းဝန်ဖြစ်လာတဲ့ဒီလင်တော့ကလာပြီးဆိုရင်အရသင်ညာပုံသဏ္ဍူပြန့်ပြီးတော့သမာဓိကိုတစ်ဖန်ပြန်ပြီးထူတော်မယ်ဆိုရင်လည်းသုဒ္ဓဇန်သမာဓိအထိဆိုင်နိုင်ပါတယ်။သိကြတဲ့စွန့်ရင်ကိုဒီကိစ္စနည်းနည်းလေးအားယူကြည့်ပါနော်။ရှင်ငယ်ဟာအလုံးစုံစစ်စုပဲကောင်းတဲ့ကုထာတာတစ်ခု။ညဉ့်ကျန်စစ်စုပဲကောင်းနေတဲ့ဒီလိုကုထာတာတစ်ခုတည်းကအနေပြီးတော့ဘာဝနာဆိုတဲ့အနည်းကိုထုတ်ယူတတ်ရင်သုဒ္ဓဇန်သမာဓိဖြင့်တော့အစဉ်တန်းမြင်မှနေတဲ့ကုထုတရားတွေဖြစ်ပေါ်မလာနိုင်ဘူးလား။ဖြစ်ပေါ်လာနိုင်တယ်။ဒါဖြစ်ကြောင့်လေ။ယောနိသောမနတိကာရခေါ်တဲ့နိမန်လမ်းမှာနှလုံးသွင်းတတ်လို့မျက်စိပြင်းမှဖြစ်တယ်။ဘုရားရှင်ရဲ့တရားတော်များကနော်နှလုံးသွင်းတတ်မယ်ဆိုလို့ရှိရင်ဘယ်အာယုန်နဲ့ပဲတွေ့တွေ့ကုသိုလ်ဖြစ်အောင်သာနှလုံးသွင်းမှာဇန်သမာဓိဖြစ်သောဇန်ကုသိုလ်ကဲ့သို့အစစ်မြင်မှနေတဲ့ကုသိုလ်တရားတွေဖြစ်ပေါ်မလာနိုင်ဘူးလားဖြစ်ပေါ်လာနိုင်ရဲ့သိတဲ့ကုသံပြုရင်ကြောင်းလဲသိနေတာပဲမိမိတို့ရဲ့စိတ်ဓာတ်ကိုမိမိတို့ကဒီလိုအထင်ကမြင်မှနေတဲ့စိတ်ဓာတ်တစ်ခုဖြစ်ပေါ်လာအောင်ပြုပြင်ကြောင်းလဲရည်တွေမလုပ်နိုင်ဘူးဆိုလို့ရှိရင်ဒီလိုအထင်ကမြင်မှနေတဲ့ကုသိုလ်များတွေကိုမိမိတို့တိုးပေါ်အောင်ကြိုးစားလို့ရနိုင်ပါတော့မလားမရနိုင်ဘူး။ဘုရားရှင်အပေါ်နဲ့ဘယ်လောက်ကြီးမြတ်ဖို့ကောင်းတယ်။ဘုရားရှင်ရဲ့တရားတော်အပေါ်နဲ့ဘယ်လောက်ကြီးမြတ်ဖို့ကောင်းတယ်။ဘုရားရှင်ရဲ့တရားတော်ရှင်အပေါ်နဲ့ဘယ်လောက်အားကိုးတတ်တယ်လဲပြန်ကြည့်ပါနော်။ဒီသံဃာတော်ကြီးကိုမျက်နှာမှန်လို့တော့ဘုန်းကြီးမဆိုးလို့ပါဘူးနော်။ဟုတ်တယ်နိကပြောခဲ့တယ်လို့ပဲဘုရားရှင်ဒီဖွင့်ဥပမာရှိတဲ့တရားကိုသာဟောကြတော်မူခြင်းဖြစ်ခြင်းကြောင့်ဓမ္မဒီကိုယ်တော်လည်းစွန့်လို့ရမယ်လို့သာဘုရားကဟောတယ်အဓမ္မဆိုတာကတော့ပြောနေပေါ်ရတော့မလိုပါဘူးနော်ဒီဓမ္မဒီကိုနိဗ္ဗာန်ရရှိအတွက်သာပေါင်းများခင်းခြင်းဖြစ်တဲ့သိမ့်ပိတ်ထားဖို့ရန်အတွက်မြတ်စွာဘုရားပေါင်းများခင်းခြင်းဟုတ်သလားမဟုတ်ပါဘူးနော်ကဲအဝါရောင်တိုင်းကိုရှုပြီးတဲ့အခါမှာအပြင်ပိဋကလည်းဖြစ်ဖြစ်အတွင်းဣဇန္ဒပဲဖြစ်ဖြစ်နှစ်ခုလုံးရပါတယ်နော်ပိဋကပဲဆိုကြစို့ပိဋကသရဝံသူရှင်းနေတယ်မှာဒါရီကရောင်းမြင်လို့ရဲ့သူ့ကိုအာရုံယူကြည့်ပါနှလုံးအိမ်အသေးတို့ကြည့်ကြည့်တဲ့ဝမ်းပိတ်အတွင်းမှာအိုင်နေတဲ့သူလည်းရှိတယ်နှလုံးအိမ်အတွင်းမှာပြန်လန့်သွားလာနေတဲ့သူလည်းရှိတယ်မိမိသိစိတ်တဲ့သူ့ကိုအာရုံယူပါအဲဒီသူ့ကိုအာရုံယူပြီးတော့သူ့ရဲ့နိမ့်ညံ့နေတဲ့သဘောကိုနှလုံးသွင်းပြီးတော့အနိယောင်ကတိုင်းကိုရှုကြည့်ပါကျူလိုက်လို့ရှိရင်အနည်းအောင်ကတိုင်းဝန်ပေါ်လာမယ်။ကျီလင်တောက်ပါလာတဲ့အချိန်ခါမှာလည်းအလားတူပဲကတိုင်းဝန်ကိုအရသင်နဲ့လည်းတိုက်အောင်ဖြန့်။ဖြန့်ပြီးတဲ့အခါမှာတမာရီကိုတဖန်ပြန်ထူထောင်လိုက်ရင်လည်းသရုတ်ကသာတမာရီအထိဆက်နေတယ်။ပေါင်းလိုက်မယ်ဆိုလို့ရှိရင်32ကုဋတာတဲ့ကိုအာယုံယူပြီးတော့နီလကတိုင်း၊အညူရောင်ကတိုင်း၊ပိဏကတိုင်း၊အဝါရောင်ကတိုင်း၊လောဟိတကတိုင်း၊အနည်းအောင်ကတိုင်း၊ဝဒဒကတိုင်း၊အချူရောင်ကတိုင်းဆိုပြီးတော့အယောင်ကတိုင်းဘယ်နှမျိုးရှိလို့ရလဲ။လေးမျိုးအဲဒီအယောင်ကတိုင်းလေးမျိုးကိုသတိနဲ့ကြဒီ32ကုဋတာမှာရှိရတဲ့ယောဂီပုဂ္ဂိုလ်ကအပြင်ပိဋကကိုကြောင်းကြည့်မယ်ဆိုရင်ဘယ်အယဟုတ္တကိုပဲကြည့်ကြည့်ကတိုင်းအချင်းနဲ့ပွားမယ်ဆိုပွားလို့ရတာများပါတယ်ဥပမာရုပ်စကားပန်းပွင့်လေးတွေကအကျော်ပန်းပွင့်လေးတွေကအခိုင်မြတ်ဖြူခွေးနေတယ်ဆိုကြတော့နော်အဲ့ဒီပြင်ပွင့်နေတဲ့ဗန်းငယ်လေးတစ်ခုကိုနှံအာရုံယူပြီးတော့အဖြူအောင်ကတိုင်းကိုရှုကြည့်ပါကတိုင်းဝန်းချင်းချင်းဖြစ်မယ်ဖြစ်လာတဲ့အခါဒီကတိုင်းဝန်းကရက်စင်းနဲ့ပြန်လိုက်ပြန်ပြီးတဲ့အခါမှာသမာဓိကိုတစ်ဖန်ပြန်ထူထောင်လိုက်ရင်သရုတ်ကံသမာဓိအထိဆိုင်နေတယ်အလားတူပဲခုချိန်ကမှပွင့်နေတဲ့အတားကူးတဲ့လက်တကူးမှဖြစ်စမ်းနေတဲ့ဘဒောင်းပန်းလိုလိုဝါနေတဲ့ပန်းတစ်မျိုးမူရှိဝါရုံဝါနေတဲ့ပန်းတမျိုးကိုနှံအာယုံယူကြည့်ပါအာယုံယူမိတဲ့အခါဒီအဝါရောင်ကတိုင်းအနေနဲ့အဝါတော့နှလုံးသွင်းပြီးရှုကြည့်ကတိုင်းဝန်ချက်ချင်းဖြစ်သွားမယ်ကတိုင်းဝန်ဖြစ်လာတဲ့အချိန်ကမှဒီကတိုင်းဝန်ကရက်စင်းနဲ့ကဖြန့်ကျက်ပြီးတမာရီကိုပြန်ထူထောင်လိုက်ရင်ဒီလိုလဲသရုတ်ကံတမာရီအထိဆ ဆိုင်နိုင်တယ်။နိဗ္ဗာန်ဘာနည်းနေတဲ့နိဗ္ဗာန်လေးတော့ဝိဆိုကြတယ်။ဒီနိဗ္ဗာန်ဘုံလေးကိုအာယုံယူပြီးတော့အနိယောကတိုင်းအနိအယောအကိုနှလုံးသွင်းကြည့်ပါ။အနိယောကိုနှလုံးသွင်းလိုက်ရင်ဒီပိုင်းနဲ့တည်းသမာဓိအရှင်အဝါကြောင့်ကတိုင်းဝန်ဖြစ်သွားလိမ့်မယ်။အနိယောကတိုင်းဝန်ဖြစ်လာတဲ့ကမ္မဒီကတိုင်းဝန်ကိုအယဆုံးနဲ့ဖြန့်ကျင်လိုက်။ဖြန့်ကျင်ပြီးတဲ့အရှင်ကမ္မသမာဓိကိုတစ်ပံပြန်ထူထောင်ခဲ့မယ်ဆိုရင်လည်းသုဒ္ဓါသာသမာဓိအတိဆက်နေတယ်။နောက်တစ်ခုဖြူနေတဲ့ပန်းမွေဝါနေတဲ့ပန်းမွေပြီးပြီအညိုရောင်အညိုရောင်ကတော့ညိုနေတဲ့ပန်းမွေလေးတွေတချို့ရှိကြပါတယ်နော်။ညိုနေတဲ့ပန်းမွေလေးတွေကိုအာယုံယူပြီးတော့လည်းအညိုရောင်ကတိုင်းကိုရှုမယ်ဆိုအလားတူပဲသုဒ္ဓါသာသမာဓိအတိဆက်နေတယ်။ပန်းမွေဒေဂိုတာရှုလို့ရသလားဆိုတော့မဟုတ်ပါဘူး။ပိဿနေဒီမှာညိုတဲ့ပိဿဝါရံပိစ္ဆနီးတဲ့ပိစ္ဆရှူတဲ့ပိစ္ဆလေးတွေကိုအာယုံယူပြီးတော့လေအညောင်ကတိုင်းဝါယောင်ကတိုင်းအနီယောင်ကတိုင်းအဇီယောင်ကတိုင်းတွေကိုပုံစံလိုရှုလို့ရပါတယ်။ဒါတော့ဘယ်ရာဟုတုကောမဆိုအာယုံယူပြီးတော့ကုသိုလ်ယူတတ်လို့ရောနေတော့မနတိကာရရှိမယ်ဆိုရင်ဗဒမေသံသမာဓိဒုတိယသံသမာဓိတတိယသံသမာဓိသုတ္တသံသမာဓိဆိုတဲ့အစဉ်ပြန့်မြင့်မားနေတဲ့သံသမာဓိဉာဏ်ကုသိုလ်တွေမရနိုင်ဘူးလား။ညာနေတယ်ဆရာဖျားကျင်ပြေးထားတဲ့နည်းစနစ်ကြီးပဲဒီလိုအစဉ်တည်းမြင်မှနေတဲ့ကုသိုလ်ဉာဏ်တွေကိုဒီသာသနာတော်တွင်မှနီးကောင်းလမ်းကောင်းတွေကိုရရှိနိုင်တဲ့အဲ့ဒါဒီသာသနာတော်ကြီးနဲ့ကျုံတဲ့ချိန်မှာရအောင်ကြိုးစားထားဖို့မကောင်းကြဘူးလားသိကောင်းလေဆရာတကယ်ကြီးညှနိုင်တဲ့ကုသိုလ်တွေပဲအဲ့ဒီလိုယောဂီတော်မနေတိကာရနီးမှလမ်းမှနှလုံးသွင်းတတ်မယ်ဆိုရင်ဘေးရဝုဒ္ဓတိကမဆိုဒီကိန်းကြီးကိုကုသိုလ်တရားရရှိဖို့ရအဲ့အတွက်တိက္ခာနေပါရဲ့နော်ဒီကိန်းကြီးဒီကမာကြီးဒီပက်ကကျိုးစားဖို့တာလိုတယ်ဘေးရဝုဒ္ဓကိုမဆိုနှလုံးသွင်းတတ်လို့ရှိရင်ကုသိုလ်တရားတွေမဖြစ်နိုင်ဘူးလားဖြစ်နေတယ်ဒါတမနာပိုင်းကွက်ပြောနေတာအကယ်၍ဝိပဿနာပိုင်းရောက်တဲ့ပုဂ္ဂိုလ်သာဖြစ်ပါသည်ဣဇ္ဇတဘေးရဝုဒ္ဓကိုမဆိုဗိဓဘေးရဝုဒ္ဓကိုမဆိုနှံ့ကြည့်လိုက်ကလအဖုံတွေပဲပြတော့ဒါကမဏ္ဍကိုစိတ်နဲ့ညအထုတ်တိုင်းပေါ့နော်ဣဇ္ဇတကြီးလည်းကလအမှုန်လေးပဲမိဒ္ဓကြီးလည်းကလအမှုန်လေးပဲဒီကလအမှုန်လေးကိုတက်ခွေးဆိုင်ရင်ယုတ်ပရမတရားတွေကိုစနစ်တကျရှုလို့ရတယ်။အဲဒီယုတ်ပရမတွေကိုသိသိနဲ့နဲ့ပုဂ္ဂိုလ်ကနန္တရားတွေကိုဆက်လက်သိသိပြီးသုံးယုတ်နန္တရဲ့အကြောင်းတရားတွေကိုရှာဖွေလျက်အကြောင်းတရားတွေကိုတော့ဒီယုတ်နန္တရဲ့ကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးကတင်ပြီးတော့ဝိပဿနာရှုမယ်ဆိုရင်ဝိပဿနာခုလို့ရတယ်။ဣဇ္ဇတမိဒ္ဓဘေယောဟုတ္တကိုမဆိုယောနိသမလနိကာရခေါ်တဲ့နိမလမနှလုံးသွင်းတတ်လို့ရှိရင်အလုံးသည်ဝိပဿနာဉာဏ်ရဲ့အရှုခံအာယုန်နေမှာဖြစ်နိုင်ဘူးလားဖြစ်နေတယ်ဒါကဘုရားရှင်ပြထားတဲ့အစဉ်တည်းမြင်မှနေတဲ့ကုသိုလ်တရားရည်ရည်တက်တဲ့ဤကောင်းနှလုံးကိုဖြစ်ပါတယ်ကဲခုဒီမှာဒီတောက်တာမှာဘုန်းကြီးဟောခြင်းတဲ့အချက်ကတော့ပထမဤကတိုင်းဖြစ်ပါတယ်နော်ခုလိုနိလကတိုင်းပိဋကကတိုင်းလောဟိတကတိုင်းဘောဓနာကတိုင်းတို့မှာသုဒ္ဓတာသမာဓိအဖြစ်ဆိုင်အောင်သမာဓိကိုသိနေတဲ့ထထောင်တတ်တဲ့ပုဂ္ဂိုလ်ကပထမဤကတိုင်းကိုပြောင်းရှုတော့မယ်ဆိုရင်သူကလွယ်သွားပြီ။ဘယ်မှာမှမမနိနာအပ်ပြီးရှုမလဲလို့မင်းရင်တော့မနီလုံးနဲ့မမဲလုံးနဲ့ဤတရားကိုရွေးချယ်လိုက်ပါဖြူလဲမဖြူစင်းနဲ့အနည်းအောင်အာယုံတက်တဲ့အခါမှာဖြစ်ပေါ်လာတဲ့အယောင်အဆင်းတို့အနည်းငယ်နီးနေတဲ့ဤတစ်ခုကိုရွေးချယ်လိုက်။အဲဒီမှာဒုက္ခလေးတစ်ချောင်းနဲ့ပဲဖြစ်စီပေါ့ဒါပေမဲ့လည်းတော့မိညာတဲ့အဝင်ဝင်လေးတစ်ခုကိုရေးချင်လိုက်ပါ။အဲဒီအဝင်ဝင်အတွက်မှာမျက်ပင်လည်းမရှိပါသေးနဲ့။ဒီရည်ဒီကဲလေးတဲ့ဘဲလုံးလေးလည်းမရှိပါသေးနဲ့။မိညာအောင်အသာလေးရှိလိုက်ပါ။ရှိပြီတဲ့အချိန်ကကြတော့မှအဲဒီမြေကိုအာယုံယူကြည့်ပါ။အာယုံယူကြည့်ပြီးတော့မျက်စိကိုတစ်ဖန်ပြန်ဖိတ်ကြည့်။မြေလို့ပဲနှလုံးသွင်းမှအဲဒီမြေရဲ့မာနေတဲ့သဘောကိုတော့သွားနှလုံးမသွင်းနဲ့။နှလုံးသွင်းလိုက်လို့ရှိရင်ခန္ဓာကိုယ်ကြီးတစ်ခုလုံးတောင်တင်းခိုင်မာပြီးတော့မခံနိုင်တဲ့သဘောရှိလာတတ်ပါလေ။ဒါကြောင့်မြေဆိုပြီးတော့နှလုံးသွင်းကြည့်လိုက်။နှလုံးသွင်းပြီးမျက်နှာကိုမှိတ်ပြီးမှိတ်လိုက်တဲ့အခါမှာမြေအဝဝိုင်းပကတိမြေကြီးကတော့အဝဝိုင်းလေးဉာဏ်နဲ့မှထင်လာပြီဆိုလို့ရှိရင်တော့လုံလောက်ပါပြီ။အဲဒီမထင်ဘူးဆိုရင်မလုပ်ရမှာ။အဲဒီနေရာမှာမိမိရရှိပြီးတဲ့သမာဓိရှင်ကိုပြန်ထူထောင်ကြည့်ပါ။အနည်းဆုံးအဖြစ်အနာဘာနကမ္မထံကိုမှတ်တရပြီးသမာဓိဆောင်ကြည့်။သုဒ္ဓတာသမာဓိဆိုင်တဲ့အခါမှာဩရဏကတိုင်းကိုတစ်ခါပြန်ထူထောင်ကြည့်သုဒ္ဓတာလောက်ဆိုင်သွား။ဩရဏကတိုင်းသုဒ္ဓတာသမာဓိလောက်အထိပေါက်သွားပြီဆိုတော့မှမျက်လုံးဖိတ်ပြီးတဲ့အခါမှာဘုရားကမြေကြီးအဝဝိုင်းလေးကိုအဝဝိုင်းအတွင်းမှာပဲတစ်ခါပြန်ပြီးတော့နမိတ်ယူကြည့်ပါ။ယူလိုက်တဲ့အချိန်မှာဒီအဝဝိုင်းလေးကိုမျက်စိဖွင့်ပြီးကြည့် ကြည့်ပြီးတော့မျက်စိတစ်ဖန်ပြန်မိလိုက်ရင်ရှင်ရှင်ဘာဝနာသမားကြီးတို့ရဲ့အာဇီတော်မြာဥပ္ပါနေတရားသိစရာတတ်တယ်ဖြင့်ယေရှုပြုခွင့်ကိုအစီအဝါတတ်တယ်ကြီးကိုဆက်ခံထားရတဲ့နောက်ထပ်ဖြစ်တဲ့ပထဝီတင်ညာလို့ခေါ်ဆိုအပ်တဲ့ပထဝီဘာဝနာသမားကြီးဟာလည်းတိကျခိုင်ခန့်လာတတ်တဲ့သဘောရှိတယ်အာယုံနဲ့မှဒီပထဝီအဝင်းဝိုင်းနမိတ်ကလေးကထင်လန်တတ်ပါတယ်ထင်လန်ပြီလို့ရှိရင်မိမိကျင့်တဲ့နေရာမှာသွားပြီးတော့ကမ္မထံဆင်လိုက်ပါခံပြီးတော့ပုံစံတူပဲသမာဓိတွေကိုအချင်းချင်းပြန်တူတော်မူဩရကကနေသရုပ်နာသံတော်ပေါ့တဲ့အခါတို့လျှောက်ကြီးအကူအညီဖြင့်မူလရှုခဲ့တဲ့ဒီပထဝီသတ္တဝါဝိုင်းတွေကိုပဲပြန်အာရုံယူလိုက်ရင်ကတိုင်းဝန်ပြန်ပေါ်လာလိမ့်မယ်ပေါ်လာတဲ့အခါမှာဒီကတိုင်းဝန်ကိုဘာဝနာရှိကညီမဆောင်ကပ်ပြီးဒီနေ့အောင်ကျူးစားပါကျူးစားလိုက်တဲ့အခါမှာဒီကတိုင်းဝန်ထဲမှာဒီမျက်နှာပြင်တစ်ခုကဲ့သို့ညီညာပြီးဆုံးမွေပြီးတော့တိမ်မွေ့နေတဲ့ဘဝဝိုင်းတစ်ခုပေါ်လာလိမ့်မယ်ကျန်တဲ့နေတဲ့ဒုနဲ့ချက်ထားတဲ့အရာတို့ဘဲလုံးတို့သဲတို့စရင်ဒီအရာတွေလုံးလုံးမသိတော့ပဲအလုံးသိမ့်မွေ့ချွန်ညက်နေတဲ့ပိဿာလေးတစ်ခုကဲ့သို့ညီညီညာညာဖြင့်စီမျက်နှာပြင်ကဲ့သို့ဝန်းဝိုင်းနေတဲ့ကတိုင်းဝန်တစ်ခုပေါ်လာပြီပေါ်လာတဲ့ဒီကံမှာဒီကတိုင်းဝန်မှာဘာဝနာစိတ်ကိုညီမဆောင်ကပ်ပြီးဒီနေအောင်ကျိုးထားရတဏှာကြီးနည်းလာမြင်ပြီးဆိုလို့ရှိရင်အလားတူပဲဒီကတိုင်းဝန်ကိုအရက်ရှင်နဲ့နှံဖြန့်ကျင်ရဆင်းကျင်လိုက်တဲ့အချိန်တော်မှာအရက်ရှင်မျက်နှာဘယ်ကိုပဲကြည့်ကြည့်လိုက်တဲ့အကုန်လုံးပထဝီကြီးဖြစ်သွားတယ်။အဲဒီပထဝီမှာအဖို့အထစ်အနှိမ့်အမြင့်ဘာမှမရှိတော့ဘူး။ဒီနေ့ဒီနေ့ပြင်ကတော့အလုံးညီညာနေပြီ။ညီညာနေတဲ့အချိန်ခါကျတော့မှဒီပထဝီကတိုင်းဝန်ကိုတပန်းပြအာယုံယူပြီးတော့သမာဓိကိုပြန်ထူထောင်ရတယ်။သမာဓိကိုထူထောင်လိုက်တဲ့အချိန်ခါမှာပထမဇန်သမာဓိ၊ဒုတိယဇန်သမာဓိ၊တတိယဇန်သမာဓိ၊သုတဇန်သမာဓိအထိဆက်အောင်သမာဓိကိုထူထောင်ပါအဲဒီလိုသမာဓိကိုထူထောင်နေတဲ့ပုဂ္ဂိုလ်မျိုးကိုယူရပြီးတော့ဒီသုလသုံးညတ္တလောက်တံမှာမြတ်စွာဘုရားကဘာဟောလဲသုလသုံးညတ္တလောက်တံလေးကိုပြန်ဆင်းကြရအောင်နော်ဘုနာသဗရာအာနန္ဒဘိက္ခုအမနတိဂရိတဝါမနုဿပညာအမနတိဂရိတဝါအရိယညပညာပထဝီပညာပတိစ္စမနတိကရောတိဧကတံအာနန္ဒာညီဝအာနန္ဒာသုနာသဗရာနောက်တစ်မျိုးသောအခါဘိက္ခုယောဂံဝေစရယဟန္တောတိမနုဿအပင်ညာလူသာဟုသောအမတ်ပင်ညာကိုအမနာတိသရိတဝါနှလုံးမသွင်းမူ၍အရိညာတင်ညာတောဟုသောအမတ်ပင်ညာကိုလည်းပဲအမနာတိသရိတဝါနှလုံးမသွင်းမူ၍ပထဝီပင်ညာပထဝီဟုသောအမတ်ပင်ညာကိုပရိစ္ဆာဆွဲပြီး၍ဧကတံတခုတိသောပထဝီဟုသောအမတ်ပင်ညာကိုမနတိသရောတိနှလုံးသွင်းရှုပွား၍နေပေ၏ဘာကောမနှလုံးမသွင်းတော့ဘူးပထဝီဇွန်တဲ့အမှတ်ပညာလေးတစ်ခုကိုပဲနှလုံးသွင်းပြီအဲ့ဒီအချိန်ခါမှာပေါ့နော်ဘာဝနာစိတ်ကဉာဏ်ဝတ်စွာဒီပထဝီသဏ္ဍာန်ဘုရားပဲကပ်ပြီးပြီးနေပြီဒီနိုင်နှစ်နာရီသုံးနာရီလေးနာရီစက်လေးဖြစ်ဒီကတိုင်းဘုရားဘာဝနာသမာဓိကစွတ်စွတ်ဆိုင်ဆိုင်နဲ့ရှုလို့ရနေပြီဉာဏ်ဝတ်စွာကပ်ပြီးပြီးနေပြီသရုဒ္ဓသမာဓိအတိလင်းဆိုင်နေပြီအဲ့ဒီအချိန်ခါမှာဒီသမာဓိကလက်တိုက်အစမပြတ်ဖြစ်နေတဲ့အချိန်ခါမှာပထဝီဆိုတဲ့အမှတ်ပညာလေးတစ်ခုပဲသူ့မှာရှိတော့လူဆိုတဲ့အမှတ်ပညာလေးလည်းအချိန်ခါမှာမရှိဘူးဘာကုမသတိမရဘူးယောဆိုတဲ့အမှတ်ပညာလေးလည်းမရှိတော့ဘူးဘာကုမသတိမရတော့အင်းနဲ့သတိမရတော့ဒေါဆိုတဲ့အမှတ်ပညာလေးလည်းတို့အချိန်ခါမှာမရှိတော့ဘူးဘာကုမသတိမရတော့ဘူးသုဒ္ဓဇံဒီပထဝီသတိဝန်ကိုအာယုပိတဏှာယီသုဒ္ဓဇံသမာဓိဖြင့်အောင်ဝင်ဆိုင်ရင်တဏှာယီလုံးလုံးနှစ်နာရီဝင်ဆိုင်ရင်တဏှာယီလုံးလုံးသုံးနာရီဝင်ဆိုင်ရင်လည်းသုံးနာရီလုံးလုံးပထဝီဆိုတဲ့အမှတ်ပညာလေးပဲရှိတော့တယ်ဒီဇာကြီးဒီမကြီးတွေမကောင်းဘူးလားစိတ်ကိုယ်တိုင်နိုင်ရင်အောင်သိကျင့်ထားနော်ကတိုင်ဝန်တစ်ခုကိုမှပဲဘာမှလည်းစိတ်နဲ့ကိုဒီဝဆာကပ်ပြီးဒီနေအောင်ကြိုးစားလိုက်တော့အဲ့ဒီတော့ဒီနေ့အချိန်ခါမှာပထဝီကတိုင်အပေါ်မှာကြည့်နေရင်ပထဝီကတိုင်လေးတစ်ခုပဲသိတော့တယ်ဘာမှမသိတော့ဘူးအကုန်လုံးမေ့ထားလို့ရတယ်မကောင်းဘူးလားကောင်းတော့ဒီကိစ္စမမေ့နိုင်တဲ့အတွက်ဒီနေ့လည်းအထုပ်ကလေးကိုပြင်ပြီးတော့ပြန်ပြေးကြတာတွေတွေ့နေရနော်ဘာဖြစ်လို့လဲမမေ့နိုင်ဘူးမမေ့နိုင်ဘူးနော်ကိုဘယ်အချိန်ကမေ့နိုင်တဲ့နေ့စနစ်ကိုသင်ပေးနေတယ်ကဲကောင်းပြီပထဝီဆိုတဲ့အမှတ်ပညာလေးတစ်ခုပဲရှိတော့တယ်ကြီးလိုက်တဲ့အချိန်ကမှဘာဖြစ်လဲသန္တာပထဝီပညာယစိတ်တံပက္ခံတေတိပတိတေတိသတိတေတိအတိမုတ်တိသန္တာဆိုယောဂဝေစရပုဂ္ဂိုလ်ဤဟမ်ပြီးပါ Yes